Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတို့ရရှိများရှင် VU American တန်ရဲ့2018ခုနှစ်အောက်တိုဘာလ5ရက်တောက်ချန်နေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသစင်အောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့2018ခုနှစ်ညဉ့်ဉေးနိုဘယ်ဆုကိုလိမ်မိုင်းဆိုင်ရာချက်ပဲအနိုင်ကျင့်ခံရသူတွေအရေးကြိုးပမ်းနေသူတွေကိုပူတွဲချင်းမြင်လိုက်ပါတယ်အိန္ဒိယနိုင်ငံကနိုင်ငံတွင်းတရားမဝင်ဝင်နေတဲ့ရိုဟင်ဂျာ900ကိုမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစိန်ခေါ်မှုတွေရှိနေပေမဲ့တချို့လူမှုအတိုင်းဝိုင်းမှာအပြုသဘောဆောင်တာရှိတာတွေ့လာရတယ်လို့ရန်ကုန် UNHCR ရုံတာဝန်ရှိသူတူကပြောပါတယ်။
So a lot of those who we met, they spoke of the impact of the crisis on the local economy, the difficulties in accessing work.
အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အပေါ်လေးလာသုံးသပ်သူတွေရဲ့အမြင်နဲ့နိုဝင်ဘာမှာကျင်းပမယ့်ဂျာပြက်ရွေးကောက်ပွဲမှာချင်းမျိုးသားဒီမိုကရက်တစ်ပါတီကပြင်ဆင်ထားတဲ့ဟောပြောမယ့်အချက်တချို့ကိုရွေးကောက်ပွဲကော်မရှင်ကတားမြစ်ခဲ့တဲ့အကြောင်းစားသုံးလူကာကွယ်ရေးအသင်းကရန်ကုန်မြို့မှာရှိတဲ့ရေတန်းထုတ်လုပ်ရေးလုပ်ငန်းတချို့ကိုလိုက်လံစစ်ဆေးခဲ့တဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ရီဘက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်။ဒီစီဇန်တွေမတင်ဆက်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ဒီနေ့2018ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှမှုပေးနေတဲ့တာပွားမီရဲ့ဆောင်းဝင်ဒက်နစ်မကွေဂီနဲ့အီရန်နိုင်ငံမှာ IS အစ္စလာမ်အစိုးရအုပ်စုရဲ့လိမ်ကျုံဖြစ်ကနေလွတ်မြောက်လာသူယေစီလူမျိုးလူခွင့်ရေးလှုပ်ရှားသူနာဒီယာမူရက်တို့ကိုပူတွဲချီးမြှင့်လိုက်ပါတယ်စစ်ပွဲတွေနဲ့ပြပကတ်တွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်လက်တခုလိုတုံးချနေရတယ်ကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါစစ်ပွဲတွေနဲ့ပြပကတ်တွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်ရေးရှေ့ရန်ကနေဥဆောင်ကြိုးပမ်းနေသူတို့အဖြစ်မကွေးကီးယားပြည်ရင်းမှာရောနိုင်ငံတကာမှာထင်ရှားပြီးတရားမျှတမှုကလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတဲ့အခြေခံရည်တည်ချက်ကိုကန့်ဆွဲထားသူတို့ဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်ဆရာစုမှုရဲ့ကောင်ဖြစ်ခဲ့ဘူးတဲ့မူရက်ကတော့အနှံ့ချင်းစော်ကားခံခဲ့ရတာကိုရှက်ကြောက်ပြီးအမျိုးသမီးတွေနှုတ်ဆက်လေးရှိတဲ့လူမှုအတိုင်းဝိုင်းရဲ့ကန့်သက်ချက်တွေကိုလက်မခံခဲ့သူတူဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတာတွေနဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ဖော်ပြောဆိုရဲတဲ့ထူးခြားသူတူဖြစ်နေတဲ့ကော်မတီရဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒေါ်လာ1,300,000ရရှိမဲ့စေဘဆိုင်ရန်ယူဘဗီရာဒါရုဗီရာနိုဘယ်ဆုအသီးသီးကိုလည်းဒီသတင်းပတ်ထဲမှာပဲကြေညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သတင်းပတ်တင်းလာနေမှာကြေညာမှာဖြစ်ပါတယ်။စာပေဆိုင်ရာနိုဘယ်ဆုကိုတော့စီးရွေးချယ်ရေးအဖွဲ့မှလိမ်မိုင်းဆိုင်ရာမဖွဲ့မရလုံမှုရှုပ်တော်ညဒီနှစ်မှာပေးရနိုင်မှာမဟုတ်ပါဘူး။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ Brett Kavanaugh ကိုအတည်ပြုခန့်အပ်နိုင်ရေးအထက်လွှတ်တော်တရားရေးကော်မတီမှအခြေအတင်ဆွေးနွေးပြီးဒီကနေ့မဲခွဲဆုံးမြတ်ဖို့ပြင်ဆင်နေပါပြီ။အထက်လွှတ်တော်တစ်ခုလုံးမဲခွဲဖို့ကော်မတီကအတည်ပြုခွင့်မဲဆိုရင်တော့မနက်ဖြန်စနေနေ့အထက်လွှတ်တော်မှာမဲခွဲဆုံးမြတ်မယ်အလားအလာတွေလည်းရှိနေပါသေးတယ်။ Republican Party အထက်လွှတ်တော်အမတ်တွေကမျှော်လင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုမနေ့ကတော့ပြောဆိုခဲ့ပါသေးတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းတရားသူကြီး Kavanaugh အပေါ်ဆွဆွဲချက်တွေဟာလည်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ကန့်ညင်မှုမရှိကြောင်းပြောဆိုခဲ့ကြပါတယ်။တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့တရားရုံးချုပ်တရားသူကြီးတည်တူခန့်အပ်နိုင်ဖို့နောက်ထပ်48နာရီတာလိုတော့တယ်လို့မျှော်လင့်တဲ့အကြောင်းမနေ့ကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အယူခံယုံတရားသူကြီး Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ခဲ့မယ်ဆိုရင်တော့တရားရုံးချုပ်မှာနှစ်ပေါင်းများစွာ Conservative Party တွေအများစုဖြစ်လာနိုင်တဲ့အတွက်အတိုက်အခံ Democrat တွေကတော့တင်းကြီးတညွတ်တဲ့ဆက်လက်ကန့်ကွက်နေပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုချက်ကိုထောက်ခံဖို့မဆုံးဖြတ်ရသေးတဲ့ Republican အထက်လွှတ်တော်အမတ်၃ဦးအနက်အထက်လွှတ်တော်အမတ် Susan Collins ကတော့ FBI ရဲ့အစီရင်ခံစာဟာတိတိကျကျဖော်ပြထားတာတွေ့ရကြောင်းပြောဆိုခဲ့သလို Republican အမတ်နောက်တစ်ဦးဖြစ်တဲ့ Jeff Flake ကတော့နောက်ထပ်အထောက်အကူပေးနိုင်တဲ့သတင်းအချက်လက်တွေမတွေ့ရကြောင်းပြောဆိုခဲ့ပါတယ်
။အကျဉ်းဖက်ဝါဒတက်ဖြည့်ရေးမှာအောင်မွေးခံနိုင်ဖို့ American ကမနေ့တုန်းကပဲထပ်မံတိုက်တွန်းလိုက်ပြီးရှုပ်ထွေးပြီးကြီးထွားလာနေတဲ့အကျဉ်းဖက်ဝါဒရဲ့ချင်းချောက်မှုအန္တရာယ်ကိုလိုအပ်သမျှနည်းလမ်းတွေသုံးမဲ့မဟာဗျူဟာတင့်နဲ့ရင်ဆိုင်သွားမဲ့အကြောင်းပြောဆိုလိုက်ပါတယ်။ကြံကြမှုတွေကြုံခဲ့ရပြီးနောက်သမ္မတဒေါ်နယ်ထရမ့်ဆွေးကထုတ်ပြန်လိုက်တဲ့မဟာဗျူဟာတင့်မှာတော့အကျဉ်းဖက်ဝါဒတက်ဖြည့်ရေးနည်းလမ်းတွေအကျဉ်းဖက်ဝါဒကိုအသုံးချလာနေတာတွေနဲ့အီရန်နိုင်ငံက IS အစ္စလာမ်စစ်သွေးကြွတွေလိုအကျဉ်းဖက်အုပ်စုတွေရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းဖော်ပြထားတာပါ။ အမေရိကန်ပြည်ထောင်စုကစစ်ပွဲတွေနဲ့ရင်ဆိုင်နေရပြီးအောင်မွေးခံနိုင်မဲ့စစ်ပွဲတွေဖြစ်တဲ့အကြောင်းလဲမဟာဗျူဟာအစ်မှဖော်ပြထားပါတယ်။ IS နဲ့ Al-Qaeda တို့လိုမြန်မာတင်တာအကြမ်းဖက်အဖွဲ့အစည်းတွေနဲ့အမေရိကန်ရင်ဆိုင်နေရကြောင်းလဲအမိမြေလုံခြုံရေးဝန်ကြီး Christian Nelson ကကြေညာချက်မှာပြောဆိုခဲ့တာပါ။အမေရိကန်ရဲ့ရန်သူတွေဟာအကြမ်းဖက်လုပ်ရတဲ့ကိုလူတွေကြားထဲကျူးလွန်နေတယ်လို့မုံတရားတွေကိုလည်းသူတို့ရဲ့လူမှုအတိုင်းဝန်းကြားမှာသာမကကဘာနှံ့ဖြန့်ချီနေတယ်ဆိုပြီးတော့လဲသတိပေးထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စီဝင်ရောက်တဲ့ကိုဒီတင်နေမှာအစောပိုင်းကနေကဝင်ရောက်သွားတဲ့ဆော်ဒီအာရေဗျသတင်းထောက်အခုချိန်ထိပျောက်ဆုံးနေပါတယ်။ဆော်ဒီအာဏာပိုင်တွေကအစိုးရနဲ့တဘောရာကွဲလဲသူတွေကိုဖြီးခဲ့တဲ့နှစ်မှာစတင်နေနေခဲ့တဲ့အချိန်ကစပြီးသတင်းထောက်ဂျမယ်ကာရှိုဂီအမေရိကန်ပြည်ထောင်စုမှလာရောက်တင်ဆောင်နေတာပါ။ဆော်ဒီအင်ရှစ်ဆန်မင်းသားမိုဟာမက်ဘင်ဆာမန်ကိုဝေဖန်ပြောဆိုနေသူလည်းဖြစ်တဲ့ကာရှိုဂီဟာ The Washington Post သတင်းစာကြီးမှာရေးသားနေသူလည်းဖြစ်ပါတယ်။သူ့ရဲ့မင်္ဂလာပွဲအတွက်လိုအပ်တဲ့ဆွေစည်းစံတွေရယူဖို့ပြီးခဲ့တဲ့အင်္ဂါနေ့ကကောင်စီဝင်ရောက်တဲ့ကိုကာရှိုဂီဝင်ရောက်သွားတာပါသူနဲ့ဆက်ဆက်ထားတဲ့မိန်းကလေးကကောင်းစီဝုံရုံအပြင်ဖက်မှာစောင့်နေပေမဲ့သူလုံးဝပြန်ထွက်မလာဘူးလို့ပြောပါရယ်အခုလိုပျောက်ဆုံးနေတာကိုအဲ့ဒီမိန်းကလေးကတိုင်ကြားခဲ့တဲ့အတွက်တူရကီအာဏာပိုင်တွေကဆော်ဒီတန်အမတ်ကိုစင်ကိုမေးမြန်းခဲ့ပါရယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆော်ဒီတန်အမတ်နဲ့တူရကီတူနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်လို့သတင်းတွေကဖော်ပြပါရယ်ကာရှိုဂီကိုထိမ့်သိမ်းထားပါဘူးလို့ဆော်ဒီအာရေဗျကညင်ဆန်ပေမဲ့လည်းသူ့ကိုကောင်းစီဝုံရုံထဲမှာထိတင်းထားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါရယ်ဒီလောက်ရဟာအစိုးရနဲ့အမြင်မတူသူတွေကိုဆက်ပြီးတော့ဖိနှိပ်နေတဲ့ဆော်ဒီအရှိစာမင်းသားရဲ့နောက်ထပ်လို့ရတဲ့ခုဖြစ်တယ်လို့လူခွင့်ရေးလေလာဆောင်ကြီးအဖွဲ့ HRW အဖွဲ့ကပြောပါတယ်။ The Washington Post သတင်းစာကြီးကလည်းကာရှိုဂီနဲ့ညီညွတ်ကြောင်ပြသတဲ့အနေနဲ့ဒီကနေ့ထုတ်သတင်းစာရဲ့ column တစ်ခုမှာ A Missing Voice ပျောက်ဆုံးနေတဲ့အသံသဏ္ဍာန်ဆိုတဲ့ခေါင်းစဉ်နဲ့အနက်ရောင်ဗလာကွက်တစ်ခုကိုရိုက်နှိပ်ထုတ်ဝေခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်ကြောင်းဒီနေ့ပဲပြောလိုက်ပါတယ်2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတမ်ပြည်နယ်မှာထိမ့်သိမ်းထားခဲ့တဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာအာဏာပိုင်တွေထံမနစ်တုန်းကလွှဲပြောင်းပေးလိုက်တဲ့အတွက်ပြန်ဖို့ခံရသူတွေလုံခြုံရေးနဲ့အန္တရာယ်ခင်းရှင်းရေးအတွက်အလွန်အမင်းစိုးရိမ်မိတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရကပြောဆိုလိုက်တာပါ
UNHCR regrets that the agency did not receive a response to this request.
ပြန်ပို့လိုက်တဲ့အစီအစဉ်အတွက် UNHCR အနေနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ပြန်ပို့ခံရတဲ့သူတွေဟာရိုဟင်ဂျာတွေဖြစ်ကြောင်းခိုင်လုံတဲ့သတင်းတွေရသိရတဲ့အတွက် UNHCR တာဝန်ရှိသူတွေတွစ်ဆုံဝင်ရဖို့အာဏာပိုင်တွေထံတောင်းခံခဲ့ပေမဲ့တုံ့ပြန်မှုမရခဲ့တဲ့အကြောင်းလဲ UNHCR ပြောခွင့်ရပုဂ္ဂိုလ် Andrej Mahashik ကစစ်စလန်နိုင်ငံဂျနီဗာရုံးချုပ်မှာပြောဆိုသွားတာပါပြန်ပို့လိုက်တဲ့အကြောင်းရင်းနဲ့ပြန်ပို့ခံရသူတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိရှိနိုင်အောင်ကြိုးစားနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။အိန္ဒိယတရားရုံးချုပ်ကတော့မြန်မာအာဏာပိုင်တွေကနိုင်ငံသားဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားသလိုအစိုးရရှင်းတွေကလည်းနေရပြန်ပို့ခံရသူ9ယောက်အတွက်မြန်မာနိုင်ငံဘက်ကအထောက်အထားဆော့ရဆန်တွေထုတ်ပေးထားတဲ့အကြောင်းပြောဆိုထားတာပါ။ဒါမှလည်းရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်ခံမထားတဲ့မြန်မာဆွေရကတော့ပြန်ဖို့ခံရတဲ့သူတွေကိုမြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးတဲ့ထောက်ထားတွေပေါ်အခြေခံပြီးပြန်လည်လက်ခံခဲ့တာဖြစ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာဆွေရပြောခွင့်ရဦးစောထေကပြောဆိုသွားခဲ့ပါတယ်။တရားမဝင်ဝင်လာသူတွေကိုစီစစ်ပြီးနေရပြန်ဖို့ပြီးခဲ့တဲ့နေ့ထဲမှာပဲအမိန့်ထုတ်ထားတဲ့အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုပါပြန်ဖို့စီစဉ်နေတာကြောင့်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကလည်းဒီသတင်းပတ်တဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ရိုဟင်ဂျာတွေကိုအကူအညီပေးဖို့အိန္ဒိယအစိုးရကိုတိုက်တွန်းထားပါတယ်
။ရခိုင်ပြည်နယ်ရေလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးရင်မှုတွေလုပ်ရင်ထိရောက်မှုရှိမရှိဆိုတာကိုလေ့လာဆန်းစစ်ဖို့အချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလိုမယ်လို့ဥရောပသမဂ္ဂ EU ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲစီစီလီယာမဲလ်စတောင်းကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွန်ကင်းလွှတ်ခွင့်ကိုကမ္ဘောဒီးယားနိုင်ငံကိုပေး ီအဖို့လဲစီစဉ်နေတယ်လို့ပြောပါရယ်။ Australia ကုန်သွယ်ရေးဝန်ကြီး Innsbruck နဲ့တွေ့ဆုံအပြည့်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Maelstrom ကအဲဒီလိုပြောဆိုသွားတာပါ။ EU ကဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းမြန်မာသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောဆိုတဲ့အကြောင်း Reuters သတင်းဌာနကရေးသားချက်အပေါ်ဦးစောထေကပြန်လည်တုံ့ပြန်ပြောဆိုရပါရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံရုံးနဲ့အညီစုံစမ်းစစ်ဆေးပြီးတော့လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မူတည်ပြီးတော့အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအပေါ်စုံစမ်းစစ်ဆေးအရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းပြန်လည်ရှင်းလင်းသွားပါတယ်
တောင်ကိုရီးယားသမ္မတအီမြွန်ဘက်ကအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့ထောင်နဲ့15နှစ်နဲ့ဒဏ်ငွေ17တန်းဝန်းနီးပါးပေးဆောင်မှုအမိန့်ချလိုက်ပါတယ်။သမ္မတတာဝန်ထမ်းဆောင်စဉ်ဆမ်ဆောင်းနဲ့တခြားကုမ္ပဏီတွေထံကဒေါ်လာတန်းချီလက်စားမှုသူနဲ့ပတ်သက်နေတဲ့ကုမ္ပဏီတစ်ခုကနေဒေါ်လာ35တန်းလောက်အလွယ်သုံးစားမှုတွေနဲ့လည်းသူ့အပေါ်ဆွဲချက်တင်ခဲ့တာပါ။ဥပဒေမဲ့လိုရက်တွေအတွက်သမ္မတဟောင်းကိုထောင်နဲ့အနည်း20ချမှတ်ဖို့အစိုးရရှင်တွေကမူလအစိုးရမှရှောက်လဲခဲ့တာဖြစ်ပါတယ်။သမ္မတဟောင်းကတော့မှန်မှန်မကန်လုပ်ခဲ့တာတွေမရှိတဲ့အကြောင်းပြောဆိုပြီးဆွဆွဲချက်တွေကိုငင်းဆန်ထားလို့နိုင်ငံရေးအရာလက်တုံပြန်တဲ့လုပ်ရဖြစ်နေလဲပြောဆိုထားပါတယ်။မလ23ရက်နေ့ကလေးကဖမ်းဆီးခံထားတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြွန်ဘက်ဟာယာရုကထွက်ပြေးခဲ့ရပြီးတော့အပြစ်ပေးရေးယူခံခဲ့ရတဲ့လေးယောက်မြောက်အစိုးရကြီးကတူလည်းဖြစ်ပါတယ်။သမ္မတဟောင်းကတော့ရုံးမြင့်တညာကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့တဲ့စိုးမျိုးတော်ကဒီကနေ့တရားခွင်ကိုကန့်ကွက်တဲ့အနေနဲ့စီရင်ချက်ချတဲ့အချိန်မှာတရားရုံးကိုတက်ရောက်မလာခဲ့ပါဘူး။
ပြည်ခဲ့တဲ့တဘာတောက်ကြနေကငလေးနဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပေါ်ကပါလိုမြို့မှာဘေးဒဏ်ကလွတ်မြောက်လာသရေဒီကနေ့ဆူဝေပြီးတော့အစင်လာတိုင်းဝတ်ပြုဆူတောင်းပွဲတွေကျင်းပခဲ့ပါတယ်။ပြင်းအား9.5အဆင့်ရှိတဲ့ငလေးနဲ့ကြီးမားတဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အတွက်ဒီဒေသမှာလူပေါင်း1500ထက်မနည်းသေဆုံးခဲ့ရတယ်လို့ရွှေနုံတွေနဲ့ပြောကြားထားတဲ့အဆောက်အဦပုံတွေအောက်မှာလူအတော်များများပိတ်မိနေနိုင်နေတယ်လို့လည်းယုံကြည်ရပါတယ်။ဒီချိန်မှာပဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆူလာဝေစီကျွန်းအာဏာပိုင်တွေကစတင်လုပ်ကိုင်နေပါတယ်။လူဦးရေ3,500ကျော်သာရှိတဲ့ပါလိုမြို့ကမပြတ်မစီပဲကြံနေတဲ့အချို့အပိုင်းတွေမှာလျှက်စစ်မီတွေပြန်ပြီးတော့အသွဲတမ်းပေးထားပါတယ်။ဈေးဆိုင်တွေလည်းပြန်ဖွင့်လိုက်တယ်လို့အထက်ကတယ်လီဖုန်းလိုင်းတွေပြန်ရနေပါပြီ။ပျက်စီးသွားတဲ့လေရင်ခွင်းကနေအသေးစားလေရင်တချို့ပြန်ပြီးတော့ပေးဆွဲနိုင်မယ်လို့လည်းခန့်မှန်းရပါတယ်။ဆူလာဝေစီကျွန်းပေါ်ကိုအရေးပေါ်ကူညီထောက်ပံ့ရေးပစ္စည်းတွေအရောက်နှေးနေတဲ့အတွက်စားနပ်ရိက္ခာနဲ့တောက်ရည်ပြတ်လတ်နေကြတဲ့ဒေသခံတွေဟာဈေးဆိုင်တွေထဲဝင်ပြီးတော့လူရဲ့ရက်ယူငင်နေကြတဲ့အတွက်အာဏာပိုင်တွေကလုံခြုံရေးတွေတင်းကျပ်ထားပါတယ်။ဘေးဒဏ်ကြောင့်သေဆုံးသူပေါင်း1,558ဦးရှိပြီး9,000ကျော်ကိုနေရာပြောင်းရွှေ့ပေးခဲ့ရတယ်လို့တရားဝင်ကိန်းဂဏန်းတွေကဖော်ပြပါတယ်ရှင်။
ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်အခုဆက်ပြီးသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဟာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝိုင်းတွေကြားမှာတော့အပြုသဘောဆောင်တာတွေရှိလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးနဲ့ဒုက္ခသည်အေဂျင်စီတွေကပြောကြားလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့ရဲ့ပထမဆုံးအကဲဖြတ်အစည်းအဝေးခန်းစာတစ်စောင်ကိုဒီကနေ့မှထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာ23ရွာနဲ့ကြေးရွာအုပ်စု3ခုကအခြေအနေတွေကိုပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာတောက်ရောက်လေ့လာသုံးသပ်ပြီးတော့ဒီအကဲဖြတ်အစည်းအဝေးခန်းစာကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒီကမ္ဘာမြေမြောက်ပိုင်းမှာအခြေအနေတွေဟာတည်ငြိမ်နေပေမဲ့လည်းဒေသတွင်းလူမှုတိုင်းဝိုင်းတွေကြားစိန်ခေါ်မှုတွေရှိနေသေးဖြစ်တယ်လို့ရန်ကုန်မြို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့တာဝန်ရှိသူတူဖြစ်တဲ့ Eva McDonald ကပြောပါတယ
် So a lot of those who we met they spoke of the impact of the crisis on the local economy the difficulties
အဲ့ဒီမှာတွေ့ခဲ့ကြရတဲ့သူအတော်များများကတော့ဒီပြဿနာကြောင့်ဒေသတွင်းစီးပွားရေးအပေါ်ဒီရဲ့ရိုက်ခတ်မှုရှိတာတွေအလုပ်လုပ်ကိုင်းမှုခက်ခဲတာတွေရိခအခက်အခဲဖြစ်တာတွေကိုပြောပြကြပါတယ်ဒါအပြင်တစ်ဖက်နဲ့တစ်ဖက်ကြားမှာစိုးရိမ်မှုနဲ့မယုံကြည်မှုတွေကြောင့်ကျန်းမာရေးဆောင်ရှားမှုမရတာတွေပညာသင်ကြား권ကန့်သတ်ခံရတာတွေနဲ့အထူးသဖြင့်မွတ်စလင်လူမှုအတိုင်းဝိုင်းကြားမှာလွတ်လပ်စွာလှုပ်ရှား권မရှိတာတွေဖြစ်လာနေပါတယ်ဒါတွေကိုဖြေရှင်းဖို့လိုပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အဲ့မှာရှိတဲ့ရွန်ဂျာမွတ်စလင်တိုင်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့သလိုဒေသတွင်းမှာဆက်ပြီးရှိနေတဲ့လူမှုအတိုင်းဝိုင်းကြားမှာလည်းတစ်ဖက်နဲ့တစ်ဖက်ဆိုရင်ထိတ်လန့်မှုတွေနဲ့မယုံကြည်မှုတွေဖြစ်ပေါ်စေခဲ့ပါတယ်။ဒါပေမဲ့လည်းအဲ့မှာရှိတဲ့ တချို့လူမှုတိုင်းဝိုင်းတွေကတော့ရခိုင်ပြည်နယ်အတွင်းမှာငြိမ်းချမ်းမှုရှိဖို့မျှော်လင့်နေကြပြီးတစ်ဖက်နဲ့တစ်ဖက်ကြားမှာလည်းအပြူသဘောဆောင်တဲ့ဆက်ဆံရေးတွေရှိလာနေတာကိုတွေ့ရတယ်လို့ Eva McDonald ကပြောပါတယ်
We were certainly very encouraged to see that some communities they have restarted their interaction with one another.
ဆိုလူမှုအတိုင်းဝိုင်းတွေကြားသူတို့ဖြစ်နေအနီးနီးကပ်ကပ်ရှိနေကြတဲ့ရွာတွေကြားမှာတစ်ဖက်နဲ့တစ်ဖက်စတင်ပြီးတော့အပြန်အလှန်ပြောဆိုတာတွေကိုတွေ့လာရပြီးတော့အဲ့ဒီအတွက်လဲကျမတို့အားတက်မိပါတယ်ပြီးတော့ကျမတို့သွားခဲ့ကြတဲ့ရခိုင်ရဝင်းကြားနဲ့တခြားလူနည်းစုတွေနေထိုင်တဲ့ရွာတွေကလည်းကျမတို့ကုလသမဂ္ဂအဖွဲ့တွေကိုကြိုဆိုခဲ့ကြပြီးတော့သူတို့ရဲ့ပြဿနာတွေကိုတင်ပြဆွေးနွေးခဲ့ကြပါတယ်မလို့မုန်းနှီးမှုအရေးအယောင်တွေလည်းမတွေ့ခဲ့ရပါဘူး
ဒီခိုင်မီနယ်အတွင်းလူမှုတိုင်းဝန်ကြားတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုရှိစေဖို့အတွက်လှုပ်ဆောင်သွားမှာရင်းနဲ့ဖတ်သက်ပြီးသူမကတော့အခုလိုဆက်ပြောပါတယ
် Certainly from the UNHCR and UNDP side it was clear that building confidence and proving the
ဒီခိုင်မီနယ်မြောက်ပိုင်းမှာရှိတဲ့လူမှုတိုင်းဝန်တွေပေါင်းစည်းနိုင်မှုအတွက်အဓိကအခြေခံလိုအပ်ချက်ကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ပြီးအောက်ခြေမှာအခြေအနေတွေတိုးတက်အောင်လှုပ်သွားဖို့ပဲဖြစ်တယ်လို့မြင်ပါတယ်ဒါအပြင်ဒီဒေသကပြည်ထနာတွေရဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်ကိစ္စတွေကိုလည်းဖြည့်ရှင်းသွားဖို့လိုပါတယ်ရှင်
။ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့ဒီအကဲဖြတ်စီးရင်ခန်းစားဟာရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်စ်လကပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒီအကဲဖြတ်စီးရင်ခန်းစားရဲ့ဒုတိယအဆင့်ကိုတော့ဒီကနေ့မနက်ပိုင်းကစတင်ပြီးတော့ဘူးသီးတောင်မောင်းတော်နဲ့ရသေးတောင်မြို့နယ်တွေမှာကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကစတင်လိုက်ပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒီကနေ့ဩဂတ်စ်လက ARSA ရိုးညာအစွန်းရောက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းနေမြေရှင်းလင်းရေးလှုပ်ရွာကနေအဲ့မှာရှိတဲ့ရိုးညာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာစစ်ဘက်ကတော့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့လည်းရိုးညာဆိုတဲ့အမည်ကိုတော့တရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူးခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးမှပေးပါဦးမယ်ရှင်တိုကျိုမြို့ကိုဒီကနေ့ရောက်ရှိသွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တီးတန့်တွေ့ဆုံကြတဲ့အခါမြန်မာဒီမိုကရေစီရေးနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းလေလာသုံးသပ်သူတွေကဆိုပါတယ် NLD ဆိုရကရိုဟင်ဂျာရေးကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်လို့ဂျပန်အခြေစိုက်နိုင်ငံတကာလူအခွင့်အရေးအဖွဲ့အချို့ကဒေါ်ဆန်းစုကြည်ကိုဆန္ဒပြကြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ
်တိုကျိုမြို့မှာအော်တိုဘာ9ရက်နေ့ကျင်းပမဲ့ဆယ်ကျင်းမြောက်ဂျပန်မဲကောင်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံကို6ရက်ကြာခရီးအဖြစ်တွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာအော်တိုဘာ9ရက်ဒီကနေ့နေ့လယ်ပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပြီးမြမအရေးလှူရှားသူတွေနဲ့ဂျပန်ရောက်မြန်မာမိသားစုတွေကလေစိတ်မှာတွားရောက်ကြိုဆိုခဲ့ကြပါပဲဂျပန်လူညုံရေးကဒေါ်ဆန်းစုကြည်ကိုအထူးဧည့်သည်ထွက်ပေါက်ကနေခေါ်သွားတာကြောင့်မတွေ့လိုက်ရဘူးလို့တိုကျိုမြန်မာအတိုင်းဝန်က VOA ကိုပြောပါတယ်ဒေါ်ဆန်းစုကြည်ရဲ့6ရက်ကြာဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တီးတန့်တွေ့ဆုံမှုရှိပြီးအဲ့ဒီလိုတွေ့ဆုံတဲ့အခါမြန်မာဒီမိုကရေစီပြည်ပြောင်းလဲရေးအောင်မြင်စေဖို့နဲ့ရိုဟင်ညာပြဿနာဖြေရှင်းရေးမှာ NLD အစိုးရကိုအကူအညီပေးရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းမြန်မာရေးလှိလာသုံးသပ်သူတိုကျိုမြို့ကဦးကျော်ကျော်ဆိုကပြောပါတယ်
မြန်မာပြည်ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဂျပန်ကအပြေးဝအကူအညီပေးမယ်ဆိုတဲ့ဟာကိုဝန်ကြီးချုပ်ရှင်ဇိုအာဘေကအတည်ပြုပြောမယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့ဆိုတာကဒေသရင်းပထဝီနိုင်ငံကြီးအခြေအနေနဲ့အများကြီးသက်ဆိုင်မှုရှိနေတယ်။တရုတ်ရဲ့ဒီအင်အားကြီးလာမှုအထူးသဖြင့်စီးရီးနဲ့စီးရီးလှုပ်ရှားမှုတွေတောင်တိုးပင်လယ်တွေအငင်းပွားနေတဲ့ကြောင့်ကိစ္စတွေမှာအာဆီယံနိုင်ငံတွေကဂျပန်ကိုအပြည့်အဝနားလည်တယ်အပြည့်အဝထောက်ခံတယ်ဆိုတဲ့အနေအထားမျိုးရအောင်ဂျပန်ကကြိုးပမ်းနေတဲ့အထက်မှာဒီအချက်လည်းပါဝင်ပါတယ်။ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရပေါ်မှာပုံစံမျိုးမျိုးနဲ့ဖိအားပေးနေတာမျိုးကိုဂျပန်အစိုးရကသိပြီးသဘောမကျတဲ့ပုံရှိပါတယ်။ဒါကြောင့်မို့သူကတန်နေမြန်မာဆွေရဘက်ကနေပြီးရက်တီတဲ့သဘောမျိုးကိုသူပြသထားပါလေ
မြန်မာနိုင်ငံကြီးလက်ဒေသမှာလေယာလုကန်သူအတော်ရှားပါတဲ့ပြဿနာကြုံနေရတာကြောင့်ဒါကိုဖြေရှင်းနိုင်ရေးအတွက်ဂျပန်နိုင်ငံဖူကူရှိမားဒေသကလေယာလုံငန်းခွင်ကိုဒေါန်ဆန်းစုကြည်တွားရောက်လည်လာဖို့ရှိပါတယ်ဖူကူရှိမားကစိုက်ပျိုးရေးကဏ္ဍမှာအောင်မြင်မှုရနေတာတွေနဲ့ပတ်သက်လို့ဦးကျော်ကျော်စုကရှင်းပြပါတယ
်ဖူကူရှိမားခရိုင်ကအီဇူမီဇာကီဆိုတာမြို့သေးသေးလေးပါပဲဒီကဒီမှာစိုက်ပျိုးရေးလုပ်ငန်းကအဲ့မှာလူရေကနေတဲ့စိုက်ပျိုးလုပ်ငန်းတွေကတော်တော်လေးကိုထိခိုက်မှုရှိနေတာကိုတွေ့ရတယ်ဒါကြောင့်မို့လို့ အဲဒီ vegetable factory လို့ခေါ်တဲ့ဆက်ယုံငါနေထုတ်တဲ့အဆင့်ကြီးသူတို့ဒီပြောင်းလဲကြိုးစားနေပြီဒီမှာအဲ့နီလာနေဘလို့ဖြည့်ရှင်းတယ်လဲဆိုတာကိုအဲတောင်းဆန်းစုကြည်ကလည်းသွားလေ့လာလာနေလဲဖြစ်နိုင်ပါတယ်ခင်ဗျာ
ရင်ညာအရင်နဲ့ပတ်သက်လို့တွန်းအားပေးဖို့အတွက်တိုကျိုအခြေစိုက် Amnesty International AI အဖွဲ့နဲ့ Human Rights Now အဖွဲ့တို့ရဲ့ဂျပန်နိုင်ငံဆိုင်ရာအဖွဲ့ကွဲတွေကလာမယ့်တနင်္လာနေ့ကျရင်မြန်မာတန်ယုံရှင်မှာဒေါအောင်ဆန်းစုကြည်ကိုဆန္ဒပြဖို့ရှိသလိုအဲ့လိုဆန္ဒပြသူတွေကိုတံပြန်ဆန္ဒပြမဲ့သူတွေလည်းရှိကြောင်းတိုင်းသားအရေးလှုံ့ရှားနေတဲ့တိုကျိုမြို့ကမိုင်ကျော်ဦးကပြောပါတယ
်အခုကအသေးစားတာက Amnesty International ရဲ့ Human Rights Now Watch ရဲ့အဲ့ဒီကလေးပေါင်းပြီးတော့ဆန္ဒပြမှာတည်ကြတယ်တို့ပြတဲ့ဘေးမှာကျွန်တော်တံပြန်ပြီးတော့မှမဟုတ်မှန်တာတွေကိုလက်ရှိအချိန်နေမှန်တော့တံပြဖို့ပြင်ထားတာပေါ့နော်အလောက်လောက်ထားတာပေါ့နော
်2015ရွေးကောက်ပွဲမှာအနိုင်ရပြီး NLD ပါတီအစိုးရတက်လာပြီးနောက်2016မှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာပထမဦးဆုံးတရဝင်းချစ်ကြည်ခီးစဉ်အဖြစ်ဂျပန်နိုင်ငံကို9ရက်ကြာအလည်ပတ်သွားရောက်ခဲ့ပြီးနိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးတော့နိုဝင်ဘာကြားဖြတ်ရွေးကောက်ပွဲအတွက်ချင်းမျိုးသားဒီမိုကရက်တစ်ပါတီကဟောပြောပွဲတွေမလုပ်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးခြင်းပါတယ်။နိုဝင်ဘာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲမှာချင်းမျိုးသားဒီမိုကရက်တစ်ပါတီကပြင်ဆင်ထားတဲ့ဟောပြောမဲ့အချက်တချို့ကိုရွေးကောက်ပွဲကော်မရှင်ကတားမြစ်ခဲ့ရာကြောင့်ပါတီအနေနဲ့ဟောပြောတာတွေမပြုတ်တော့ဘူးလို့ချင်းမျိုးသားဒီမိုကရက်တစ်ပါတီတာဝန်ရှိသူကဆိုပါတယ်။ကော်မရှင်ကတားမြစ်ထားတာတွေကိုပြန်ပြင်ဖို့အကြောင်းကြားခဲ့ပါသေးတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
။လာမယ့်နိုဝင်ဘာ3ရက်နေ့ကျင်းပမယ့်ဂျားပြည့်ရွေးကောက်ပွဲမှာကမ်ပက်လက်မြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့ဟောပြောချက်အချို့ကိုရွေးကောက်ပွဲကော်မရှင်ကတားမြစ်ပြင်ဆင်ခိုင်းခဲ့ပါတယ်။နိုင်ငံတော်ကိုစတင်တည်ထောင်ခဲ့တဲ့တမိုင်းကြောင့်နိုင်ငံတော်ကိုလူမျိုးနယ်အခြေခံပြီးတိဆောက်ရမှာတွေစတဲ့အချက်တွေကိုပြင်ဆင်ခိုင်းခဲ့တာပါအခုလိုရွေးကောက်ပွဲကော်မရှင်ကတားမြစ်ပြင်ဆင်ခိုင်းတာနဲ့ပတ်သက်လို့ပါတီရဲ့အထွေထွေအတွင်ရင်မှုကျွဲ့အိုဗစ်တောင်းကအခုလိုပြောပြပါတယ
်ပုံဆိုင်ကတော့ကျွန်တော်တို့ကဒီတင်ထားတဲ့ကျွန်တော်ပြောဖို့ရေးထားတဲ့စာရဲ့ဒီတတော်များများပေါ့အဓိကအချက်တွေအနှစ်သာရတွေကိုကျွန်တော်တို့ဟိုပြောခွင့်ဟောပေါ့မပေးဘူးပေါ့ဗျာဟိုထုံးစံတိုင်းတော့သူတို့ကရှင်နေနဲ့အန်ဒါလိုင်းလောက်ထလာတာ哦ကျောင်းဟိုအန်ဒါလိုင်းလောက်ပြီးတော့မှဒီဒါတွေကိုပြန်ပြင်ပါဆိုပြီးတော့ပြောတဲ့ခါကျတော့အဲ့ဒါတွေကိုပြောအဲ့ဒါတွေကိုထည့်ပြောလို့မရရင်တော့ကျွန်တော်တို့ရဲ့ဟိုပြောဆိုရမယ့်ဟာတွေကအနှစ်သာရမရှိတော့ဘူးလေ။စံတမရှိတော့ဘူးပေါ့လေ။အဲ့ဒါကြောင့်ကျွန်တော်တို့ကမပြောတော့ဘူးတော့ကျွန်တော်ဆုံးဖြတ်ထားတာပါ
။ဂျားပြတ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်မူဝါဒဟောပြောတာတွေကိုနိုင်ငံပိုင်သတင်းစာနဲ့ရုပ်သံတွေမှာပြီးခဲ့တဲ့စက်တင်ဘာလ4ရက်နေ့ကလေးကစတင်ထုတ်လွှင့်နေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့စက်တင်ဘာ3ရက်မတိုင်မီကလေးကမဲဆွယ်မူဝါဒလိုက်နာမဲ့တတ်မှတ်စီမင်းစည်းကမ်းတွေကိုလွတ်တော်ကိုယ်စားလှယ်လောင်းနေစီကြိုတင်အကြောင်းကြားခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောပါတယ်ချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့ဟောပြောမဲ့အချက်တွေကိုကန့်တတ်တာနဲ့ပတ်သက်လို့သူကအခုလိုပြောပြသွားတာပါ
ဘယ်အချက်တွေကိုနဲ့ညီညွတ်ရမယ်ဆိုပြီးတော့မှသူတို့စီလည်းအကြောင်းကြားထားပါတယ်အခုအကောင်လုံးလွတ်တော်ဟွာဟိုလွတ်တော်ကိုယ်စားလှယ်လောင်းနေစီအကောင်လုံးဟိုဟောပြောပွဲတင်တဲ့အခါမှာပဲချက်တွေနဲ့ညီညွတ်ရမယ်ဆိုတော့အဲ့ချက်တွေနဲ့မညီလို့ပါမညီတော့ပြန်ပြေးပေးပါဆိုတော့သူကပြန်တက်မလာတော့ဘူးအခုကတော့သူကရွေးကောက်ပွဲကိုသူတို့မဟောပြောတာပေါ့လေနော်မဟောပြောတာလည်းပေါ့ကျွန်တော်လည်းဘာမှပြောကြတာမရှိပါဘူးကြံနဲ့တော်တော်များများပါတီလည်းအဲ့လိုပြင်လာရရှိပါခင်ဗျာပြတော့သူပြန်ပြင်ပါလေတချို့ဆိုလည်းလာခေါ်တွေ့ရခါမှရှင်းပြရခါကျတော့ညီနိုင်ပြီအစဉ်ပြေကြပါလေ
လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေကတော့ပြည်သူ့လွတ်တော်အတွက်၄နေရာအမျိုးသားလွတ်တော်အတွက်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်၈နေရာစုစုပေါင်း၃နေရာဖြစ်ပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့လာမယ့်ဂျားပြတ်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကမ်ပက်လက်မြို့မှာရှင်ပြိုင်ရမှာဖြစ်ပြီးပြည်နယ်လွတ်တော်အတွက်ကတော့မတူပီမြို့မှာရှင်ပြိုင်ဖို့စည်ရင်းပေးသွင်းထားပါတယ်ရှင်
။တော်တာရှင်များရှင်
မြန်မာနိုင်ငံမှာနိုင်ငံခြားရေးရောင်းချမှုတွေကိုမကြသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံခြားရေးတွေကန့်သက်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။နောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်လဲဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီတိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေတာပါ။မနေ့ပြန်စနေညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးရန်ကုန်မြို့မှာဒီကနေ့ရေတန်းစက်ရုံတွေကိုလိုက်လံစစ်ဆေးခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။စားသုံးသူကာကွယ်ရေးအသင်းကရန်ကုန်မြို့မှာရှိတဲ့ရေတန်းထုတ်လွှင့်ရေးလုပ်ငန်းတချို့ကိုဒီကနေ့လိုက်လံစစ်ဆေးခဲ့ပြီးအများစုကလုပ်ငန်းခွင်တန့်ရှင်းမှုမရှိသလိုလုပ်ငန်းလိုင်စင်မရှိဘဲထုတ်လုပ်နေတာတွေရှိနေတဲ့အတွက်ပိတ်သိမ်းတာတွေအထိဆောင်ရွက်ခဲ့ပါတယ်။အစိုးရဌာနဆိုင်ရာတွေအနေနဲ့လုပ်ငန်းခွင့်ပြုချက်ထောက်ခံချက်ကိုတေချာစီစစ်ပြီးမှပေးတင်ပြီးပုံမှန်စစ်ဆေးမှုတွေကိုလည်းသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့စားသုံးသူကာကွယ်ရေးအသင်းတာဝန်ရှိသူကပြောလိုက်ပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပေးပို့ထားပါတယ်။
ရန်ကုန်တိုင်းလှိုင်နာရကအသေးစားရေတန်းလုပ်ငန်းတချို့ကိုစားသုံးသူကာကွယ်ရေးအသင်းကဒီနေ့အောက်တိုဘာ5ရက်မှာဝင်ရောက်စစ်ဆေးခဲ့ပြီးလုပ်ငန်းလိုက်စင်မရှိဘဲထုတ်လုပ်နေတဲ့ရေတန်းလုပ်ငန်းနှစ်ခုကိုလုတ်ကင်ခွင့်ပိတ်သိမ်းလိုက်ပါတယ်။ရေတန်းလုပ်ငန်းမှာအတွင်းပြင်ကြွေပြားပတ်လည်ခင်းရမှာဖြစ်သလိုပုံမွှားနဲ့အနယ်ဖြစ်မဲ့ဓာတ်သတ္ထုရေမပါဝင်အောင်တန်ရှင်းတဲ့တူလောင်ယုံတွေကိုအသုံးပြုမယ်ဆိုရင်ကုန်ကြစရိတ်များလို့နေရာချင်းချင်းမှာပဲအရင်နေ့နဲ့လှုပ်လာကြတာပါ။အစိုးရဌာနတစ်ခုဖြစ်တဲ့ဗဟုအစားတောင်းတဲ့စီဝါကုတ်ကေးဌာန FDA ရဲ့လက်မှတ်ထုတ်ပြထားတဲ့ရေတန့်လုပ်ငန်းတွေမှာလည်းတန့်ရှင်းမှုတွေအားနည်းနေပြီးပြမအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုနေကြောင်းစားသုံးသူကာဝေးရေးအသင်းဥက္ကဋ္ဌဦးဘောက်ခိုင်ကပြောပါရယ်။
ဟုတ် FDA ကထောက်ခံချက်ပေးထားတယ်ပေါ့ကွာ။ထောက်ခံချက်ပေးတာနဲ့ဆရာတို့ဝင်ဖြစ်လိုက်တဲ့အချိန်မှာဒီတော်တော်လေးကိုမြင်းမြင်းပတ်ပတ်နဲ့ဟိုဘယ်လိုပြောမလဲ။ထားတာတူတာတွေတူလောင်တာတွေဖြတ်ယူတာတွေမြစ်ပတ်ပြီးတော့ဟိုရင်းကြီးတွေပါတက်နေတာမျိုးတွေလည်းတွေ့ရတယ်။အဲ့တော့ကိုအပ်ဒီထောက်ခံချက်ပေးတာတိုင်းလဲဆရာတော်တောက်တုံးနေတယ်လို့ပြောလို့မရဘူး။ငွေလုံးကပေးထားတဲ့ဟာတွေကတော့အရင်ကရုပ်ရဲ့ပြေပြောဟောင်းရဲ့လက်မှတ်နဲ့ပေးထားတာညားတယ်။ဟာအရင်ကရုပ်ဟောင်းကလည်းမလို့တဲ့ဒီအာဗီကော်မရှင်တရားချဲထားတဲ့အမှုနဲ့ရင်ဆိုင်ရရတာပေါ့။အခုရင်ရုပ်အစ်စ်လက်ထက်ကိုတော့ဆရာတော်မပေးဘူးပေါ့။အဲ့ဒီနေနဲ့တိုင်းဦးကြီးတွေပါညားရတော့ဟိုလောလောဆယ်ဆရာတို့နဲ့ဟိုပူးပေါင်းဆောင်ရွက်ဖို့အားနည်းနေတယ်ဆရာတို့ဘက်ကကော်မရှင်နဲ့ဒီဘက်ကပြည်ထောင်စုဖြစ်တာမရှိဘူး။အဲ့တော့ဆရာတို့ကတော့ဆရာတို့ကိုဆက်မှုကိုဖတ်လို့ရရပါတော့
။အစိုးရဌာနဆိုင်ရာတွေကလည်းအထူးစီမံချက်နဲ့ရေတန့်စစ်ဆေးမှုကို2019ဒီဇင်ဘာလောက်မှာလုပ်ခဲ့ပြီးအများစုကတန့်ရှင်းမှုမရှိတဲ့အတွက်လုပ်ငန်းရှင်တချို့ခံဝင်လက်မှတ်ထိုးခဲ့ရပါတယ်။တတ်မှတ်ထားတဲ့စံနှုန်းတွေကိုဖောက်ပြန်ရင်လုပ်ငန်းကို3လရက်ဆိုင်မှာဖြစ်တယ်လို့ဗဟုအစားတောင်းတဲ့စီဝါကုတ်ကေရေး FDA ရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းသိန်းအောင်ကပြောပါတယ
်။သူရေတန့်ထုတ်လို့ရောင်းချဖို့အတွက်ထောက်ခံချက်ပေါ့။အဲ့ထောက်ခံချက်ကိုကျွန်တော်တို့ကထုတ်ပေးတာ။ပြီးတော့ကျွန်တော်တို့ကအဲ့မှာသူတို့ကိုအဓိကတော့ GMB ပေါ့။ကောင်းမွန်တဲ့ထုတ်လို့မှုကျင့်စဉ်နဲ့ထုတ်လို့တလား။ထောက်ခံချက်ရထားပြီးသားဟာကအဲ့လိုစစ်လိုက်လို့ဟိုအားနည်းချက်တွေ့နေတယ်ဆိုရင်သူတို့ပိတ်သိမ်းခံရပြီဆိုရင်ဒါသူကန်လျှောက်လေ။ကန်လျှောက်ဆိုသူပြင်တဲ့နေရာပြန်ပြောင်းမယ်။သူရေရေချေတဲ့နေရာပြန်ကောင်းတဲ့အထိပေါ့။တန်ကောင်းနေဆိုရင်တန်ကြောင်းလုံးပေးရလ
ေ။ FDA ကရန်ကုန်မှာရှိတဲ့ရေတန်းလုပ်ငန်း40ကျော်ကိုပိတ်သိမ်းထားပါဗျ။ဒါပေမဲ့လုပ်ငန်းလိုက်စင်မရှိဘဲထုတ်လုပ်နေတဲ့လုပ်ငန်းငယ်တွေကိုစစ်ဆေးအရေးယူနိုင်ဖို့ကတော့လိုအပ်နေသေးရလို့စားသုံးသူကာဝယ်စောက်ရှောက်ရေးဖွဲ့စည်းကပြောပါရခင်ဗျာ။
ကိုယ်စောထက်ပါရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ကြံနေညပဲအစီအစဉ်တွေကိုည10:00အထိလိုင်းတူမီတာ25 32 50တိတူကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုဒုတိယနိုင်ရွယ်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့အခါမှာဆိုရင်
လေဒါကိုပထမအဆုံး1960မှာစပြီးတွေ့တာပါအဲ့ဒါတွင်းထွက်ပဒမြောက်သူတွေးပြီးတော့မှရအောင်လုပ်ယူတဲ့လေဆာပါ
2018ခုနှစ်အတွက်လေဆာရောင်ကြီးယူပဗေဒပညာရေးဆိုင်ရာနိုဘယ်ဆုချီးမြှင့်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးဒီတီထွင်မှုတွေကလူသားအလုံးအတွက်ဘလောက်အကျိုးများတယ်ဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိသာတင်ပြောသွားတာပါသိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှနာဆင်နိုင်ပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ထိုင်းမြန်မာနယ်စပ်မှာနိုင်ငံမဲ့တွေအဖြစ်ကြီးပြင်းလာတဲ့မြန်မာရွှေ့ပြောင်းကလေးဥယျာဉ်အများပြားရှိနေပြီးသူတို့အတွက်ကလေးမွေးဖွားခြင်းတရားဝင်ဖြစ်ရေးနဲ့အရွယ်ရောက်တဲ့ကလေးတွေကိုနိုင်ငံသားမှတ်ပုံတင်ကပ်ပြားထုတ်ပေးရေးမြန်မာအစိုးရဘက်ကစနစ်တကျထိထိရောက်ရောက်ဆောင်ရွက်ဖို့လိုနေကြောင်းနယ်စပ်လူထုကျန်းမာရေးဦးဆောင်မြင့်တင်ဆောင်ရွက်နေတဲ့ဒေါက်တာစင်တီယံမောင်ကပြောကြားလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မှာဆယ်စုနှစ်နဲ့ချီလူထုကျန်းမာရေးမြင့်တင်ဆောင်ရွက်နေတဲ့ဒေါက်တာစင်တီယံမောင်ကို American ပြည်ထောင်စု CIA မြို့ဝါရှင်တန်တက္ကသိုလ်က2018ခုနှစ်အတွက်စုချင်းငွေဒေါ်လာ3,000,000ပါဝင်တဲ့ Rock စုကိုစက်တင်ဘာ29ရက်နေ့ကဝါရှင်တန် DC မှာအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒေါက်တာစင်တီယံမောင်ရဲ့လူထုကျန်းမာရေးဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးအမျိုးသမီးကဏ္ဍအတွက်မိုင်းချင်းနိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်။Cause it only serves to make me more determined to achieve my final goal. ဆင်တီယာမောင်အခုဒီ rock suit ပေါ့နော်လူထုကျန်းမာရေးလုပ်ငန်းတွေမှာထူးထူးကျွန်ကျွန်နဲ့ဆောင်ရွက်နေတဲ့သူတွေကိုချီးမြှင့်နေဒီ suit ကိုအခုလာပြီးတော့ American ပြည်ထောင်စုမှာလက်ခံရရှိရပေါ့နော်ဒီ suit ကနေပြီးတော့ဆီယာမားတို့လူထုကျန်းမာရေးလုပ်ငန်းတွေမှာဘယ်လိုမျိုးအထောက်အကူပြုနိုင်မလဲရှင
်ဟုတ်ကဲ့ဒီကျန်းမာရေးဆိုင်ရာစုပေါ်တိုးတိုးလဲသူကအဓိကတော့ရည်ရွယ်ချက်ကတော့ဒီကျမရေးဆိုင်ရာတည်အချက်လက်ပေါ့နော်ကျမရေးစနစ်တစ်ခုတည်ဆောက်ဖို့အတွက်အရေးကြီးတဲ့ကျမရေးဆိုင်ရာစနစ်တစ်ခုတည်အချက်လက်တွေပေါ့နော်ဒီစုဆောင်တာတွေဒီကျမရေးအခြေချင်းအချက်လက်ပေါ်မှာအခြေခံပြီးတော့ကျမတို့ဟိုလုပ်ငန်းစဉ်တွေပေါ့နော်တိတိရောက်ဖြစ်အောင်လို့နော်လုပ်ငန်းတွေရဲ့အရေးသွေးတွေကိုတိုင်တက်မှုတွေပေါ့နော်အဲ့ဒီပေါ်မှာအခြေခံပြီးတော့ကျမတို့နှက်ကအရှိတဲ့တိုင်းရင်းစားကျမရေးဖွဲ့စည်းပြီးရဲ့နောက်လူလူချေပြုဖွဲ့စည်းတဲ့နေပြီးတော့ကျမရေးဆရာတင်ချက်လက်မြင့်တင်မှုပေါ်မှာပေါ့နော်ကျူစာအထုတ်မှုပေါ်မှာအပြီးမှပြုတဲ့စုတစ်ခုဖြစ်တဲ့အတွက်ကြောင့်နော်ဒါခွန်အားတွေဖြစ်စီပါတယ
်ဟုတ်ကဲ့အဲ့တော့ကျမရေးစနစ်ဆိုင်ရာတင်ချက်လက်တွေဆိုတဲ့နေရာမှာဘလို့ချက်လက်မျိုးတွေကိုဆရာမတို့ကဟိုစုဆောင်းနိုင်ခဲ့လဲရှင
်ဟိုကျမရေးဆရာတင်ချက်လက်လို့ဆိုရဲစီမှာတော့အထူးသဖြင့်တော့ဒီကျမရေးစနစ်တစ်ခုမှာမချင်မနေပေါ့နော်ဒီတိုင်းတိုင်းရတဲ့ဒီကျမတို့လူဦးရေအခြေအနေတွေနော်တော့ဒီမိခင်လေးကလေးတွေရဲ့ကျမရဲ့အခြေအနေတွေအော်ဒီလက်ရှိကူးစက်ယောဂပေါ့နော်ဒီမျက်ပြားလို့ HIV TB စသဖြင့်ကူးစက်ယောဂတွေဗာဒီဒေတာတွေမှာဖြစ်ပေါ်နေမှုအခြေအနေတွေကိုနော်ဒီဒေတာတစ်ခုနဲ့တစ်ခုနဲ့နိုင်ရှင်းတာနိုင်ငံတစ်ခုနဲ့တစ်ခုနိုင်ရှင်းတာအပြင်ပေါ့နော်ကျမတို့ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာဒီကျမရဲ့လုပ်ငန်းတွေရဲ့program တွေရဲ့ထိရောက်အောင်မြင်မှုတွေကိုလည်းမိမောင်းထုတ်ပြပေးတာလည်းဖြစ်တဲ့အတွက်ကြောင့်ဒါကျမရဲ့စနစ်တစ်ခုဖွံ့ဖြိုးအတွက်မှာမဖြစ်မနေအရေးကြီးတဲ့ကျမတို့ရဲ့ဒီထောက်တိုင်တစ်ခုဖြစ်ပါတယ
်အခုဆရာမတို့ကျမရဲ့ဆိုင်ရာအချက်လက်တွေတည်င်းအချက်လက်တွေကောက်ယူတော့အထူးသဖြင့်ဒီနေဆက်နဲ့အဲ့ဒီဒီရွှေပြောင်းအခြေချပြီးတော့အလုံးလုံးနေတဲ့ဒီလူဒုတွေရှိတဲ့နေရာတွေမှာဒီမိခင်တွေကနေမွေးဖွားလာတဲ့ကလေးတွေပေါ့နော်သူတို့ကိုကြတော့ဘယ်နိုင်ငံဖြစ်အဲ့လိုလက်ခံအသိမှတ်ပြုတယ်လဲဒီနိုင်ငံသားဖြစ်ခွင့်ဒီဒါထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုရသလားမြန်မာနိုင်ငံဘက်ကရောသူတို့ရဲ့ identity နဲ့ပတ်သက်ပြီးတော့ဆရာမတို့အခုဘလို့တွေဆောင်ရွက်နေလဲရှင
်လက်ရှိမှာတော့ထိုင်းနိုင်ငံလုံးအတိုင်းအတာနဲ့တော့ကျွန်မတို့ဟိုတချို့တော့အဖွဲ့စီတွေကတော့စီရင်စီရပါတော့ IOM တို့အဖွဲ့တွေကတော့ဟိုကော်ပိုရိတ်နေတာဒ days အဲ့ဒီစနစ်တွေတည်ဆောက်နေတာတော့ရှိပါလားသို့တော်လည်းအထူးသဖြင့်တော့ကျမတို့ဒီနေဆက်နေတာအခြေအနေရပါတော့ဒီထိုင်းမြန်မာနယ်စပ်နေဆောက်နေရရဲ့အခြေအနေရပြောမယ်ဆိုရင်တော့ဒီထိုင်းနိုင်ငံထဲမှာ22တိုင်းပေါ့နော်ဒီထပ်ခရိုင်ပေါ့မဆောက်ခရိုင်ထဲမှာဆိုရင်ခလေးမှုဖောက်မှုကတော့9,000 6,000 ပတ်ဝန်းကျင်လောက်ရှိမယ်ပေါ့နော်ခံမှန်ရတယ်လက်ရှိမှာတော့ဒီထိုင်းအစိုးရအနေနဲ့တော့ထိုင်းနိုင်ငံထဲမှာမွေးဖွားတဲ့ခလေးတွေအလုံးအတွက်ကိုမွေးစင်းတွေကိုဒီ2008ခုနှစ်စပြီးတော့ပေါ့နော်ဒီမိဘတွေတရားဝင်နေထိုင်နေဖြစ်စေမနေထိုင်နေဖြစ်စေပေါ့မွေးစင်းကိုထုတ်ပေးတယ်သို့တော့လည်းအဒီမွေးစင်းထဲမှာကတော့အကယ်၍မိဘတွေကဟိုမှတ်ပုံတွေမရှိလို့ဖြစ်စေမိဘတွေကတရားမဝင်နေထိုင်တာဆိုရင်တော့သူကမြန်မာနိုင်ငံသားထိုင်းနိုင်ငံမြန်မာနိုင်ငံသားလို့ဖော်ပြထားတဲ့အထောက်ထားတော့မရှိဘူးဒါတော့ထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေကတော့ထိုင်းမွေးစင်းရရှိပြီလေလို့ဟိုပြည်နိုင်ငံသားလို့တော့ဖော်ပြထားတာမရှိဘူးပေါ့နော်အဲတစ်ချိန်တည်းမှာပဲဒီထိုင်းနိုင်ငံသားမဟုတ်တဲ့ကလေးတွေနဲ့ပတ်သက်လို့ကတော့အထူးသဖြင့်တော့ဒီမျက်စက်တွေကနေမှဆိုရင်တော့ထိုင်းအစိုးရကမြန်မာအစိုးရနဲ့ပေါ့နော်ဒီနှစ်ဦးဒီနှစ်နိုင်ဆောင်ရပြီးတော့ထိုင်းမွေးစင်းကိုအခြေခံပြီးတော့မြန်မာမွေးစင်းတွေပြန်ရရှိဖို့ကိစ္စတွေကိုတော့ဒီ NGO တွေနဲ့ကျမတို့လူထုအခြေပြုဖွဲ့စည်းတွေနဲ့ဒီစီမံပြီးတော့ဆွေးနွေးနေကြတာလည်းရှိပါတယ်သို့တော်လည်းဒီနေဆက်တက်မှမွေးတဲ့ကလေးတွေအနေနဲ့တော့မြန်မာနိုင်ငံသားဖြစ်နေဟိုတရားဝင်အသိမှတ်ပြုတဲ့အစီအစဉ်တွေကတော့မရှိသေးပါဘူးကယ်၍ထိုင်းနိုင်ငံမှာမွေးတဲ့ကလေးဆိုရင်တော့တရားဝင်အနေနဲ့ဆိုရင်ဒီ15ရက်အတွင်းမှာမြန်မာတန်ရုံးမှာအကြောင်းကြားမှဖြစ်တဲ့ဒီကြောင့်နေဆက်တက်အခြေအနေတွေနဲ့ဆိုရင်တော့လက်ရှိမှာတော့အခက်အခဲရှိနေပြီလေ။နောက်ပြည်တွင်းဒုက္ခတွေ၊ပြည်တွင်းရွှေ့ပြောင်းလူထုတွေကြားထဲမှာတော့ဒီမွေးစင်းဆိုင်ရာကိစ္စတွေကိုဟောစီမံဆောင်ရွက်တဲ့အခါမှာဒီတည်ရင်သားချမှတ်ရေးဖွဲ့စည်းဒီ support ဆရာမတွေကမွေးဖွားပထားပေးတဲ့ခရီးတွေနဲ့ပတ်သက်ပြီးတော့ဒီမွေးစင်းတွေကိုတည်ရဝင်အတိမတ်ပြုဖို့ကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်မယ်ကိစ္စတွေလည်းအများကြီးရှိမှာသိတယ်။အ
ဲ့တော့ဆရာမကိုရိုင်းကဒီထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့လာခဲ့တော့အခုလိုဒီလိုမွေးဖွားလာနေစပ်မှာမွေးဖွားလာပြီးတော့မွေးစင်းတော့ရှိတယ်ဒါပေမဲ့နိုင်ငံသားပေါ့နော်ဘယ်နိုင်ငံမြန်မာနိုင်ငံသားလားထိုင်းနိုင်ငံသားလားဆိုတော့အဲ့လိုမျိုးနဲ့ပေါ့နော်အတိအကျမရှိဘဲကြီးလာတဲ့ကလေးတွေရဲ့အခြေအနေပေါ့နော်သူတို့ရဲ့အနာဂတ်ဘယ်လိုဆက်ဖြစ်လဲရှင်ဒီကလေးတွေက
တချို့ကလေးတွေကတော့မိဘတွေကသူတို့ရွာကိုပြန်ပြီးတော့ပြန်ခေါ်သွားပြီးတော့ရွာမှာရှိတဲ့တပည့်ဆရာမတွေနဲ့တဆင်ပေါ့နော်ဒီရွာထဲမှာပဲမွေးတယ်ဆိုပြီးတော့ဟိုမွေးစင်းပြန်ယူလာတော့ရှိပါတယ်သို့တော်လည်းသူတွေကလည်းအနေရတာဝေးတာဖြစ်တယ်လို့သူတို့မှလည်းဟိုအိမ်အောင်စုစည်းရင်းနေလည်းမရှိတော့တာတို့သူတို့ရွာပြန်လို့မရတဲ့တချို့နေရာတွေမှာတော့ဒီသူတို့လည်းမီရမီတွေမရှိတော့တဲ့အခါကျတော့သူတို့မှအိမ်မွေးစင်းအိမ်အောင်စုစည်းရင်းတို့သူတို့ရွာလူကြီးတို့ဆိုရလဲလက်လံမမီတဲ့နေရာတွေဖြစ်တာရယ်နောက်တော့ပြန်မှုလဲသူဟိုစီးရေးစကားပေါ့နော်ဟိုအကုန်ချမခံနိုင်တာဆိုတော့အဲ့လိုမျိုးကလေးတွေကတော့ဟိုထိုင်းမွေးစင်းနေပဲသူတို့နေထိုင်နေသူတို့ဟိုကျမကြီးအမကန်ဝယ်ယူလို့ရတယ်ပေါ့နော်အဲ့ဒီမွေးစင်းရှိရင်တော့ထိုင်းစုရဲ့ဒီမှာကျမကြီးအမကန်ဝယ်ယူလို့ရတယ်ဟိုပညာရေးနိုင်တဲ့ပတ်သက်လို့ကတော့လက်ရှိမှာတော့ဒီရွှေပြောင်းအမပေါ့နော်ဒီမြန်မာဖွဲ့စည်းတွေပေါ့ကျပညာရေးဖွဲ့စည်းတွေအနေပြီးတော့စီမံပြီးတော့ဖွင့်ထားတဲ့ဟိုဒေတာအကြောင်းတွေမှာဖြစ်စီတချို့လဲထိုင်းအစိုးရအကြောင်းတွေမှာဖြစ်စီပေါ့နော်ကြောက်တက်နေတာရှိပါတယ်။အဲသို့တော်လဲဒီနိုင်ငံသားဖြစ်မှုပိုင်းဆိုင်ရာကိစ္စမှာကြတော့ထိုင်းနိုင်ငံဖြစ်စီမှာထိုင်းနိုင်ငံသားဖြစ်ဖို့ဆိုတာတော့သူဟိုမဖြစ်နိုင်ဘူးပေါ့နော်။ဘာဖြစ်လဲဆိုတော့ထိုင်းနိုင်ငံသားမိဘတစ်ပါးပါမဟုတ်ဘူးဆိုရင်တော့ထိုင်းနိုင်ငံသားမဖြစ်နိုင်ဘူး။မြန်မာနိုင်ငံမွေးစင်းကိုတရားဝင်ပြန်လာဦးကြတော့ဒါအစိုးရချင်းသဘောတူရဲ့ချက်စီမံချက်တွေပေါ်မှာမူတည်ရဖြစ်တဲ့အတွက်ကြောင့်ဒီအခြေအနေမှာတော့ဒီဟိုနိုင်ငံမဲ့အခြေအနေမျိုးနဲ့တော့ဆက်ရှိနေအောင်မဖြစ်ပါဘူ
း။ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေပေါ့နော်။သူတို့ရဲ့အရေးအတွက်ဘယ်လောက်လောက်အခုဆိုရင်ရှိနိုင်မလဲ
။ကျမတို့ခံမှန်ဖို့ကတော့မွေးဖွားတဲ့ထိုင်းနိုင်ငံထဲမှာလွန်ခဲ့တဲ့ဟိုအနည်း20 30လောက်ထဲကမကပေါ့နော်။မွေးဖွားတဲ့ကလေးတွေအားလုံးကိုလည်းကျမတို့မသိနိုင်တဲ့အခါကျတော့အဲ့ဒါတော့ခက်ခဲပါတယ်သူတို့လည်းမဆောက်ထဲမှာဟိုပေါ့နော်တနည်းကိုကလေး6000 9000မွေးဖွားနေတာရှိတယ်လို့တချို့တော့လည်းဒါသူရွာပြန်ပြီးတော့ဟောသူရွာမှာဟိုမွေးဖွားစည်းရုံးကိုပြန်ပြီးတော့ယူကြတာလည်းရှိတယ်ပေါ့နော်ဦးကြီးအဖင်ခံမှန်ရတော့ခက်တယ်သူတို့လည်းအဲ့ဒီအရေးအတွက်ကတော့အများကြီးရှိပါတယ်အထူးသဖြင့်တော့နှစ်စက်နှစ်တိုင်းမှာတော့ဒါမွေးဖွားတဲ့ထိုင်းနိုင်ငံမှာဖြစ်စီဒီတိုင်းရင်းသားဒေသတွေမှာဖြစ်စီပေါ့နော်ဒီ အရေးအတွက်အများကြီးရတော့မွေးဖွားနေတာဖြစ်တဲ့အတွက်ကြောင့်ဒါအလေးထားပြီးဆောင်ရွက်မယ်လုပ်ငန်းတစ်ခုအနေနဲ့ကျွန်တော်တို့စီမံနေပါတယ်
โอเคအခုလို့ဒီလူကြီးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေအတွက်ကိုဒီမြမအစိုးရဘက်ကပေါ့နော်ဘလို့မျိုးဆောင်ရွက်တင်တယ်လို့ဆရာမအကြံပြုခြင်းပါလဲရှင
်ဒီကတော့ကျွန်တော်တို့ဒီလက်ရှိဒီကလေးတွေအများစုကတော့ဟိုတိုင်းရင်းသားဒေသတွေရာလည်းဖြစ်တယ်ပေါ့နော်ဆင်းမဲ့ဖြစ်ပေါ်ထားတဲ့နေရာဖြစ်တော့မိဘတွေကိုယ်တိုင်ကမွေးစည်းမရှိခဲ့တဲ့လူတွေပေါ့နော်ညပေါ့များစွာမရှိတဲ့လူတွေဖြစ်တယ်ဒါတော့သူတို့ရဲ့အိမ်အောင်စုစည်းရင်တို့ညရာပန်ဆိုင်မှုတို့ပေါ့နော်ဒါတွေရလည်းတောက်ဆုံထားတာဖြစ်တဲ့အတွက်ကြောင့်တရရပတ်သက်နေတာတော့သူတို့ရွာရဲ့အုပ်ချုပ်ရေးတွေနဲ့တရရပတ်သက်တယ်ပေါ့နော်ခေပြီးဟိုကြီးပါအုပ်ချုပ်ရေးဘိုင်းကနေပြီးတော့ထိုင်းမှာထိုင်းနိုင်ငံမှာဆိုရင်တော့ဒီကြီးပါလူကြီးတွေရဲ့ထောက်ခံမှုနဲ့တော့ပြန်ပြီးတော့မွေးစည်းတွေကိုပြန်ပြီးတော့စီစစ်တာမျိုးတွေပေါ့နော်ဆောင်ရွက်နေကြလဲရှိတယ်လို့ပေါ့နော်ဒီအင်းကြီးချင်းနိုင်ငံတွေမှာစီမံဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့ကလေးလာတဲ့ညဘလို့အမယ်ပေါ့နော်ဒါလည်းဟိုနှစ်ရှိစီမံကိန်းနဲ့ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဆိုရရဲ့အုပ်ချုပ်ရေးစနစ်နဲ့ဂျာရမာဒီစီမံအုပ်ချုပ်ရေးစနစ်ဟိုရောထွေးနေတဲ့နေရာတွေမှာဒီကိစ္စကိုလေးတက်ထားပြီးတော့ဆောင်ရွက်ဖို့လည်းလိုအပ်တယ်တစ်ချိန်တည်းမှာပဲဥမာအပြင်နှစ်ကိဖြစ်တဲ့အချိန်တုန်းကလိုအလိုရည်ကြီးတဲ့အချိန်မှာဆိုရင်ဒီကလေးတွေကအလိုရွှေ့ပြောင်းပြီးတော့ပါလာကြတာဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးအခြေအနေမှာဆိုလို့ရှိရင်လည်းသူတို့ရဲ့မွေးစင်းတဲ့နိုင်ငံသားဖြစ်မှုဆိုတာမျိုးကိုဆက်ရွက်ဆက်တွန်းလေးရဒါပျောက်ဆုံးတော့လည်းရှိတဲ့အတွက်ကြောင့်မိဘတွေနဲ့သူတစ်ပြင်းတော့မိဘတွေနဲ့လည်းတစ်ခါတလေတိုင်းငယ်ငယ်ရွယ်ရွယ်နဲ့မိဘတွေနဲ့တူတူမနေရတဲ့ကလေးတွေဆိုတော့ပို့ပြီးတော့အလေးထားပြီးတော့ဆောင်ရွက်တင်တယ
် and I come back even stronger not a night.
မြို့သမီးကနာကိုနားဆင်ပြီးမှာတော့ကိုအောင်စီစဉ်တင်ဆက်ထားတဲ့သုတဆုံနဲ့အမေရိကန်တခွင်ကိုနားဆင်ရပါမယ်ရှင
်54ရောင်မြောက်အမေရိကန်သမ္မတဘာရက်အိုဘားမားဟာအီလီနွိုက်ပြည်နယ်ကိုရောက်ရှိစင်မှာတော့လူမှုရေးနဲ့စီးပွားရေးတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ကြဖို့တိုက်တွန်းပါတယ
် Each time we've gotten
ဒီမှာညဘန်းနိုင်စီတဖြည်းဖြည်းချင်းနီးကပ်လာနေပေမဲ့လည်းအနောက်ဆက်ပေးနေတဲ့လူတွေကတော့ရှိပါတယ်ဒီလိုအခြေအနေတွေဟာဒေါ်နယ်ထရမ့်စီကစတာမျိုးမဟုတ်သလိုသူ့ကြောင့်ဖြစ်လာတာမျိုးလည်းမဟုတ်ပါဘူးဒါပေမဲ့လည်းသူ့လုပ်ရက်တွေဟာလူမှုအတိုင်းအဝိုင်းတွေတစ်ဖက်ဆောင်းနေဖြစ်နေတယ်ဆိုတာကိုပြသတဲ့လက္ခဏာပါ
ကယ်လီဖိုးနီးယားပြည်နယ်ကိုရောက်ရှိစဉ်မှာလည်းလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒီမိုကရက်တစ်အနေနဲ့မဲပေးကြဖို့သူကပြောဆိုသွားတယ
် When we are not participating
ဘူးဆိုင်ပဲပါတီဖာတာနေမယ်ဘာမှမလုပ်ပဲလက်ပိုက်ကြည့်နေမယ်ဆိုရင်တော့တစ်ဖက်လူတွေကအသာစီးရသွားပါလိမ့်မယ်ကောင်းတာကတော့လာမယ့်နှစ်လအတွင်းဒီနိုင်ငံရဲ့ခြိထားပြီးသားဖြစ်တဲ့စန်တန်ဘိုးတွေကိုပြန်အသက်သွင်းနိုင်မယ့်အခွင့်အရေးရှိနေတာပါ
အိုဘားမားရဲ့သမ္မတသက်တမ်းကာလအတွင်းဆောင်ရွက်ခဲ့တာတွေကိုသူ့နေရာဆက်ခံခဲ့တဲ့55ရောက်မြောက်သမ္မတကပြောင်းပြန်လှန်ပစ်နေခဲ့ပြီးတဲ့နောက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မှာအိုဘားမားဟာအခုလိုရှင်ပြိုင်စည်းရုံးနေတာပါဝန်ထမ်းနာပီနေကိုရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အောင်မြင်မှုတွေအကြောင်းအခုလိုပြောရတယ
် This election is about
လောက်ကန်ခွန်လန်းတွေတိုးလာဖို့ဒီရွေးကောက်ပွဲပေါ်မှာမူတည်ပါတယ်တမိုင်းမှာဘယ်တော့မှမရှိခဲ့ဘူးတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက် Republican တွေရဲ့ခေါင်းဆောင်မှုကိုကျေးဇူးတင်ရပါလိမ့်မယ်အမိုင်းကိုပြန်ကြည့်လိုက်မယ်ဆိုရင်ဒီလိုမျိုးဖြစ်လာလိမ့်မယ်လို့ဘယ်သူမှမထင်ခဲ့ပါဘူ
းရွေးကောက်ပွဲမှာဒီမိုကရက်တစ်အနိုင်ရမယ်ဆိုရင်တော့သူ့ဘော်တရားဥပဒေအရရေးယူလာနိုင်မယ့်အနေအထားမျိုးလည်းရှိနေတာပါသူ့ဘော်ထောက်ခံသူတွေကိုထရမ့်ကသတိပေးပါတယ
် worry about that
ကျွန်တော်တို့အနိုင်မရမှာမျိုးကိုတော့စိုးရင်ရပါလိမ့်မယ်တကယ်လို့ဒီလိုဖြစ်လာခဲ့ရဆိုရင်တော့မဲမဲပြေးခဲ့တာအတွက်ကို့ပြက်ကွက်မှုဖြစ်ပါလိမ့်မယ်
ရွေးကောက်ပွဲမတိုင်ခင်ကာလမှာအိုဘားမားဟာလူငယ်တွေနဲ့လူပြည်မဟုတ်တဲ့မဲဆန္ဒရှင်တွေကိုအဓိကလှုံ့ဆော်စီရင်သွားနိုင်တယ်လို့တချို့ကခန့်မှန်းပါတယ် Brookings Institution ကနိုင်ငံရေးသုံးသပ်သူJohn Hedak ka
that enthusiasm is there throughout
Democratic Party တွင်းမှာရောမဲဆန္ဒရှင်တွေကြားမှာပါဆရာထက်သန်မှုတွေကိုတွေ့နေရပါတယ်ပထမဆုံးအနေနဲ့လဲမတူတဲ့ရှုထောင့်စုံကအချက်လက်ပေါင်းစုံကိုသုံးသပ်ပြီးမဲထည့်ကြဖို့ရွေးချယ်စရာတွေရှိနေတာပ
ါနိုဝင်ဘာမှာကျင်းပမယ့်လွှတ်တော်ကြားကာလရွေးကောက်ပွဲအရှုံးအနိုင်ဟာ Congress လွှတ်တော်ကိုထိန်းချုပ်နိုင်ဖို့အရေးအဆုံးဖြတ်ပေးမှာကြောင့်နိုင်ငံရေးသမားတွေရောပြည်သူတွေပါဒီရွေးကောက်ပွဲပေါ်စိတ်ဝင်စားနေကြပါတယ်ဒီရွေးကောက်ပွဲမှာဒီမိုကရက်တစ်သားအနိုင်ရမယ်ဆိုရင်တော့ Republican သမ္မတအတွက်ဘယ်လိုအခက်တွေ့နိုင်စေသလဲဆိုတာကိုတော့ Colorado ပြည်နယ်မှာနေထိုင်တဲ့ကိုဝင်းနိုင်ကအခုလိုသုံးသပ်ပါတယ
်။ဟောပထမဆုံးအခက်တွေ့နိုင်တော့ဒါကတော့ဒီ outlet တော်မှာဒီမိုကရက်တွေနိုင်ခဲ့တယ်ဆိုလို့ရှိရင်ထပ်လက်တော်ပေါ့ဟိုသမ္မတကိုအယုံကြည်မရှိအဆို impeachment ဆိုတဲ့ပြစ်တင်ရှုံချမှုတွေတိုးလာနိုင်တယ်။လက်တော်အားနဲ့တစ်ဆင့်လက်ရှိသမ္မတတာဝန်ထမ်းဆောင်နေတဲ့သမ္မတရဲ့တာဝန်ဝတရားကိုဖယ်ရှားတဲ့ လှူရှားမှုဖြစ်စဉ်မျိုးဟာအတိအကျပေါ်လာနိုင်ခြင်းရှိတယ်
။ဟိုဘာဖြစ်လို့အဲ့လိုပေါ်လာနိုင်တာပါလဲ
။အဓိကတော့အခုလက်ရှိဖြစ်နေတဲ့အင်ဂျီရောအတွင်းမှာဖြစ်နေတဲ့အကြောင်းမူတွေနောက်တစ်ခုက2016ရွေးကောက်ပွဲမှာရုရှားရဲ့ပါဝင်နှောက်ယှက်မှုနောက်တစ်ခုကဒီရွေးကောက်ပွဲလှူရှားမှုမှာအဲတမန်တော်နဲ့ထွန်းအနေနဲ့ရုရှားရဲ့အထောက်ပံ့အကူအညီရယူခဲ့မှုစသဖြင့်တိုးပွားလာနေတဲ့ပြဿနာတွေပေါ့အဲဒီဟာတွေပေါ်မှာအခြေခံပြီးတော့လက်ရှိသမ္မတကဟိုယုံကြည်စိတ်ချမှုမရှိဘူးဆိုတော့နောက်ထပ်ဒီကိစ္စတွေနဲ့ပေါဝင်ပတ်သက်မှုရှိနေတယ်အရှုပ်ထွေးတွေရှိနေတယ်ဒါကြောင့်မလို့ယုံကြည်မရှိအစိုးတဲ့နေကြတဲ့အခါအနေနဲ့ရွေးကောက်ပွဲလည်လာနေပြီပိုပြီးကြကြတော့ကြားလာနေပြီဖြစ်နေတယ်
ဒီသမ္မတဒေါ်နယ်ထရမ့်လက်ထက်မှာပေါ့လေဒါအင်ဘူရောမှာရောဟိုခုနလိုမျိုးဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရောအငင်းပွားစရာကိစ္စတွေအများကြီးထွက်ပေါ်လာပြီမဲ့ဟိုတစ်ဖက်မှာလည်းပဲဒီသမ္မတလက်ထက်မှာစီးပွားရေးအရာဒီအမေရိကန်စီးပွားရေးကပို့ပြီးတော့ခေါင်းထောင်လာတယ်ပို့ပြီးတော့အားကောင်းလာတယ်ဆိုတာမျိုးပြောကြတာတွေလည်းရှိပါတယ်ဘယ်လိုထင်ပါလဲ
ရွေးကောက်ပွဲပေါ့ထက်လက်တော်ရွေးကောက်ပွဲအောက်လက်တော်ရွေးကောက်ပွဲကတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်အမေရိကန်ပြည်သူတွေသူတို့တာဝန်ထမ်းမဲ့စစ်တော်မှတ်တွေရွေးချယ်တာပြောလို့ရသလိုတမန်တော်နဲ့ထရန့်လုပ်ခဲ့တဲ့ဟာဒီပေါ်မှာမှတ်တောက်တင်တဲ့ရွေးကောက်ပွဲတွေလည်းတနည်းအားဖြင့်ကြည့်မယ်ဆိုလို့ရှိရင်မြင်လို့ရတယ်သူကြည့်ပြည်သူတွေကစကြဘုဒ္ဓဘာပကံပါတီကနေတက်လာတဲ့တမန်ပေါ်မှာထောက်ခံမှုအခုချိန်ကြီးများများဆဆရှိနေသေးတယ်ဆိုလို့ရှိရင်ဒီလာမဲ့လက်တော်ရွေးကောက်ပွဲမှာလည်း Republican Party ကလက်တော်အမတ်တွေမဲရမယ်အကယ်၍သမားလုံးတဲ့လုံဆောင်ချက်တွေပေါ်မှာစိတ်ပြက်လက်ပြက်ရှိနေတယ်ဆိုလို့ရှိရင်အတိုက်ခံဖြစ်တဲ့ Democratic Party ကကိုယ်စားလောင်းတွေကိုမဲပေးပြီးတော့သမားကိုပို့ပြီးတော့လက်တော်ကနေတစ်ဆင့်ချိန်ကြောင်းဖို့အတွက်ပြည်သူတွေကဖိအားပေးနိုင်တယ
်ဒီရွေးကောက်ပွဲမှာကြတော့သမား Trump ကသူကဟိုနိုင်ငံရေးသမားနိုင်ငံရေး background ကနေလာခဲ့တဲ့သူမဟုတ်ဘူးစီးပွားရေးသမားတယောက်ကနေလာရဲဆိုတဲ့အခါကျတော့သူ့ကိုနဲ့ပတ်သက်ပြီးတော့တချို့တွေကလည်းပဲတော်တော်ကိုပြင်းပြင်းထန်ထန်သူ့ပုံထောက်ခံပြီးတော့ဟိုအားပေးကြတာမျိုးတွေ့ရတယ်ဆိုတော့ဒီလာမဲ့ရွေးကောက်ပွဲမှာကျတော့ဒီအနေအထားဟာဒီရွေးကောက်ပွဲရလတ်ပေါ်ဘလောက်ထိအောင်တက်ရောက်မှုရှိနိုင်ပါလဲ
ဟုတ်ကဲ့ရေဘွားအဖြစ်အမေရိကန်နိုင်ငံရေးသမိုင်းကြောင်းမှာလေးလာကြည့်ရဆိုလို့ရှိရင်ဒီလိုမျိုးပြတ်တော့ရွေးကောက်ပွဲတွေမှာအဓိကအဖြစ်မဲပေးတဲ့ဥယျာဉ်ကြီးအတွက်ပေါ့ပြည်သူတွေရေအတွက်ကထုံးစံအပြည့် Republican Party ဝင်နေတဲ့ Republican ထောက်ခံတဲ့ပြည်သူတွေကအများတန်းလူတွေတက်တက်ကြွကြွနဲ့ပါဝင်ပြီးတော့မဲပေးကြတယ်ဆိုတော့ဒီအပြင်နဲ့ဒီတစ်ခေါက်ရေးလွတ်တော်ရေးကောက်ပွဲမှာတော့ Democrat Party ကနေပြီးတော့အင်းနဲ့အားနဲ့ပေါ့နော်စီးယုံနေတာနောက်တစ်ခုကသူတို့အင်အားစုတွေကလည်းဆိုမဲမများပေးနိုင်ဖို့အတွက်ဆိုတဲ့ဟာမျိုးလို့ရှာမှုမျိုးတွေကြကြဝဠာလုပ်ခဲ့တာရှိတယ်။အမေရိကန်တစ်ပိုင်းမှာကြည့်မယ်ဆိုလို့ရှိရင်လည်း1994ခုနှစ်2006ခုနှစ်2010ခုနှစ်ဟိုပါဘယ်ကလင်တန်ဂျော့ဂျ်ဝဘူးဘုရှ်အပြင်ကစဘောဘာမလို့တဲ့ဒီ၃ချိန်မှာပဲလက်ရှိသမ္မတကတာဝန်ယူနေတဲ့အချိန်မှာသူ့ရဲ့ပါတီကမဟုတ်တဲ့ပြန်ပတ်ပါတီကလွတ်တော်လွှမ်းမိုးလာခဲ့တဲ့အချိန်မျိုးတွေရှိကြဘူးတဲ့
ဆိုတော့ဒီတမန်ရွေးကောက်ပွဲအပြီးမှာပေါ့လေနိုင်ငံတွင်းမှာလူမျိုးရေးအရာတင်းမာတဲ့သဘောထားတွေပို့ပြီးတော့ဟိုထွက်ပေါ်လာပါတယ်တမန်ကိုထောက်ခံတဲ့သူတွေကလည်းတစ်ဖက်တမန်ကိုမကြိုက်တဲ့သူတွေကလည်းတစ်ဖက်တင်းတင်းမာမာအခြေအနေတွေဖြစ်လာတာပေါ့လေဆိုတော့ဒီအခြေအနေတွေကရောရွေးကောက်ပွဲရလတ်ပေါ်ဘယ်လိုတက်ရောက်နိုင်ပါလဲခင်ဗျာ
တစ်ဖက်မှာလည်းခုနကဘယ်လိုကျွန်တော်ဖန်ကိုထောက်ခံတဲ့အင်အားစုတွေရှိနေတော့ဆိုတာမြင်ပွားစရာမဟုတ်ပါဘူးနောက်တခြားတစ်ဖက်မှာလည်းကျွန်တော်ဖန်ရဲ့ဒီလိုကိစ္စတွေနဲ့ပတ်သက်တဲ့ပြည်ထောင်စုချက်တွေအနောက်ပြည်သူရှိကျွန်တော်တို့ဗနက်ကန်ဆောင်တဲ့ဟာ gun control လို့ကိစ္စမျိုးမှာရှိတဲ့ two policy တွေအနောက်ထပ်တစ်ချက်ကတော့ဟိုနောက်ပြည်သူဒီမှာရှိတဲ့လူမှုကြီးကြဲရေးနဲ့ပတ်သက်တဲ့သူ့ရဲ့သဘောထားတွေဒိုင်းနဲ့ပတ်သက်ပြီး American ပြည်သူတွေကြားထဲမှာလည်းတော်တော်လေးဟိုစိတ်ပြက်လက်ပြက်ဖြစ်တဲ့ပြည်သူရေအတွက်လည်းတိုးလာနေတယ်လို့ပြောလို့ရတယ်တစ်ဖက်မှာထောက်ခံတဲ့လူရှိပေမဲ့လည်းသူ့ရဲ့ဒီမူဝါဒတွေကိုင်တယ်ပြောဆိုပုံမှာစိတ်ပြက်လက်ပြက်ဖြစ်တဲ့ဥယျာဉ်ရယ်လည်းတူလာနေတဲ့ဟာတံပေးရဖြစ်စရာမဟုတ်ဘူးဆိုတော့ခုလာမဲ့ရွေးကောက်ပွဲမှာတော့အပြောင်းလဲလို့ချင်တဲ့အင်အားစုတွေကဘလောက်တိုးပွားလာနေလဲဆိုတဲ့ဟာတော့ရွေးကောက်ပွဲထွက်လာတဲ့အဖြေရတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ကောက်ချက်ချလို့ရပါလိမ့်မယ်
ဒုတာဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးအခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
လေးစားရောင်းခြင်းယူပပေရပညာရေးဆိုင်ရာတီထွင်မှုတွေကိုလှုပ်ခဲ့ကြတယ်။အမေရိကန်ကအာသာအက်ရှ်ကင်၊ပြင်သစ်ကဂျေဟတ်မိုဟိုနဲ့ကနေဒါကဒေါ်နယ်စတရစ်လန်တို့၃ဦးကို2018အတွက်ယူပပေရနိုဘယ်ဆုချီးမြှင့်လိုက်ပါတယ်။သူတို့ရဲ့တီထွင်မှုတွေကလူသားတွေအတွက်ဘလောက်အကျိုးများလဲဆိုတာကိုယူပပေရပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပါ။
လေသာကိုပထမဦးဆုံး1960မှာစပြီးတွေ့တာပါအဲ့ဒါတွင်းထွက်ပဒမြောက်သူတွေးပြီးတော့မှရအောင်လုပ်ယူတဲ့လေဆာပါဒါမတိုင်ခင်ကတော့မေဆာလို့ခေါ်ပါတယ်မိုက်ခရိုဝေ့ဗ်နော်မိုက်ခရိုဝေ့ဗ်ရောင်ကြီးကပို့ပြီးတော့နှိမ်ပါတယ်အလင်းရောင်မဟုတ်သေးပါအလင်းရောင်ကြတဲ့အခါကျ light amplification by stimulated emission of radiation ပေါ့နော်လေဆာဆိုပြီးတော့မှပေါ်လာပါတယ်1960လောက်မှာမိုင်မနုတုတေသနလုပ်ခဲ့တာပါအလီဂျာဗန်ကစပြီးတော့ဒီလေဆာကိုစမ်းတက်ပြီးတော့ပြခဲ့ပါသူကဘဲလက်မှာလုပ်ခဲ့တာပါအခုရတဲ့ဒေါက်တာအာသာအက်စကင်ကလည်းဘဲလက်မှာလုပ်ရင်းနဲ့ရတာပါသူက96နှစ်ရှိပြီဆိုတော့အနားယူသွားပါပြီသူရခဲ့တဲ့ဟာလေဆာရောင်ကြီးကိုအသုံးပြုပြီးတော့သူတည်တနာလုပ်ပြီးတော့တီထွင်ခဲ့တဲ့တိုင်းတာမှုဤပညာတစ်ခုဖြစ်ပါတယ်နောက်ဂျေဟတ်မူဟိုပြင်သစ်နိုင်ငံပဲရစ်မြို့က Eco Polytechnic ကပမောခရဲ့ကနေဒါနိုင်ငံ University of Waterloo ကဒေါ်နာစထရစ်ကင်ဆိုရယ်ဒေါ်နာစထရစ်ကင်ကဂျဟတ်မူဟိုရဲ့တပည့်ပါသူတို့သူတည်တနာလုပ်တာအလွန်တရာမှတိုတဲ့အချိန်ကလေးအတွင်းမှာအလွန်တရာမှစွန့်အင်မြင့်တဲ့လေဆာရောင်ကြီးအထုတ်ကလေးပေါ့နော် pulse radiation လို့ခေါ်အဲ့ဒါကိုထုတ်နိုင်အောင်ကြိုးစားတဲ့ဒီထွင်မှုတစ်ခုပါအဲ့ဒါကြောင့်ကမ္ဘာပေါ်မှာဒီလက်ရှိဆေးပညာဆက်မှုလက်မှုမှာတဟုန်ထိုးကိုတိုးတက်လာပါတယ
်ပမောက HK ရဲ့သူတည်တနာတွေ့ရှိချက်ကပါပါလေ
1980လောက်မှာအတက်အစကစပြီးတော့ဒီလေဆာကိုတုံးပြီးပရမအနုမြူလေးတွေရေထဲမှာရှိတဲ့အမှုန်လေးတွေဒီဘက်တီးရီးယားတဲ့သိငယ်တဲ့ cell ရုပ်ကလကလေးတွေကိုကိုလိုချင်တဲ့နေရာကိုရှေ့ပေးလို့လေဆာဆွမ်းအင်နဲ့ထိန်းလို့ရတယ်လို့သူက theory ထုတ်ပြီးတော့သူကိုယ်တိုင်စမ်းသပ်ပြခဲ့ပါတယ်ဒီပါဗေဒသဘောအရာအလင်းရောင်မှာ electromagnetic radiation လျှက်စစ်တန်လိုက်ဖြစ်တဲ့အတွက်သူ့မှာဆွမ်းအင်ရှိပါအဲ့ဆွမ်းအင်ရဲ့ PR ကြောင့်ဒီအမှုန်လေးတွေကိုကိုကြိုက်တယ်လို့ရွှေ့လို့ရတယ်ဆိုတဲ့ဟာကိုသူကစမ်းတက်ပြီးပြခဲ့ပါတယ်။အဲ့ပြခဲ့တော့ကလူရဲ့ကိုခန္ဓာထဲမှာရှိတဲ့တွေးနီဥဆဲလေးပေါ့နော်။အဲ့ဒါလေးတွေကိုသူလိုချင်တဲ့နေရာလေးကိုသူရွှေ့ပြီးတော့တိုင်းထွာတာပေါ့နော်။ဘလို့မှကိုယူလို့လက်နဲ့ကင်ပြီးထုတ်တဲ့ဇာကနာနဲ့တောင်မှမလုံနိုင်တဲ့အရွယ်အစားရှိတဲ့အမှုန်အမွှားလေးတွေဘက်တီးရီးယားလေးတွေဆဲလေးတွေကိုရွှေ့ဖို့ကြတော့အလင်းရောင်နဲ့ရွှေ့လို့ရတဲ့အတွက်သူအလင်းဇာကနာ optical tweezer လေဆာတုံးရတဲ့အတွက် laser tweezer laser ဇာကနာဆိုပြီးတော့ခေါ်တာပ
ါ laser ဇာကနာတီထွင်မှုကြောင့်ရလာတဲ့အကျိုးကျေးဇူးကကြီးမားလာပါတယ
် laser ရောင်ကြီးကိုအနုကြည့်မှန်ပြောင်းတဲ့မှာအမှန်ဘလူးထဲမှာထည့်ပြီးသူ့ဆုံလိုက်တဲ့အခါကျတော့ laser ရဲ့ fine ကစက်ကလေးတစ်နေရာလောက်မှာပေါ့နော် micron scale လောက်ရှိတဲ့နေရာလေးမှာသူကပြင်းအားစုပြီးသွားတဲ့အတွက်ပေါ့နော်အလင်းရဲ့ fine ဖြစ်အားကြောင့်ဒီအမှုန်လေးတွေဆဲလ်တစ်ရှူလေးတွေကိုဟိုဘက်တီပဲရွှေ့နိုင်တဲ့အတွက်ဘက်တီးရီးယားစိတ်တုတေသနာမှာဆိုလို့ရှိရင်ဘယ်နေရာကိုရွေ့သွားတယ်သူတို့ကိုဘယ်နှုံးနဲ့ရွေ့တယ်ဆိုတာကိုတိုင်းလို့ရတယ်ဗိုင်းရပ်စ်တွေအသက်ရှိနေတဲ့ living cell တွေပေါ့နော် cell လေးတွေကရွှေ့ရှားမှုတိုင်းလို့ရပဲ cell လေးတွေကဘယ်လိုရွေ့နေတယ်ဘယ်လိုပုံစံနဲ့ cell လေးကိုတိဆောက်ပေးလို့ရတယ်လဲ colloidal physics ဆိုခေါ်တဲ့ပုံဆောင်ကလေးတွေကိုကိုလိုချင်တဲ့ပုံစံအနေအထားမျိုးရအောင်ပြန်ပြီးတော့တိဆောက်ပေးဖို့အတွက်ကိုဒါကိုသုံးလို့ရပါတယ်ယူပဗေဒနဲ့ယူပဓာတုဗေဒပညာရဲ့ဒီမှာအလွန်တရာမှအသုံးဝင်တဲ့လေဆာအသုံးပြုတဲ့ဤပညာတစ်ခုလို့ပြောလို့ရပါတယ
်ပမောက္ခအက်ရှ်ကင်ဟာနိုဘယ်ဆုရှင်တွေထဲမှာအသက်အကြီးဆုံးဖြစ်ပြီးသူဟာအခုချိန်ထိသူတည်တနာတွေဆက်လုပ်နေစေပါသူဟာဆုကျင်းငွေထက်ဝက်ချီးမြှင့်ခံရပြီးသူ့လိုလူသားအကျိုးပြုလေဆာဆက်အတွက်ဤပညာတီထွင်နိုင်ခဲ့သူနှစ်ဦးကတော့နောက်တဝက်ကိုခွဲယူရမှာဖြစ်ပါတယ်
Professor Jeha Muho ရဲ့ Waterloo University ကနေဒါနိုင်ငံက Donald Strickland တို့သူတို့ရခဲ့တဲ့ဟာတော့ CPA လို့ခေါ်ပါတယ်6 pulse amplification CPA ကိုနားလည်ဖို့ကလေဆာမှာဘဲအယောင်နဲ့ပဲဖြစ်ဖြစ်သူ့ကိုနှစ်မျိုးနှစ်ဆခွဲထားတယ်တစ်ခုကတောက်လျှောက်စွမ်းအင်ကိုလွှတ်နေတဲ့ဟာ continuous wave အဲ့ဒါကို CW laser လို့ခေါ်ပါတယ်နောက်တစ်ခုက pulse laser လို့ခေါ်ပါတယ် pulse laser ကဘာလဲဆိုလို့ရှိရင်အချိန်တိုတိုလေးအတွင်းမှာဒီ laser စွမ်းအင်ကိုတစ်ခါတည်းပမာဏကြီးမားစွာနဲ့ထုတ်လိုက်ပြန်ရက်လိုက်ထုတ်လိုက်ပြန်ရက်လိုက်နဲ့သူကချိန်နှုန်းအမြင့်ကြီးနဲ့ပို့လို့ရတယ်ချိန်နှုန်းအမြင့်ကြီးနဲ့ပို့လိုက်တဲ့အခါချိန်နှုန်းနဲ့မကဘူးသူ့ရဲ့စွမ်းအင်ကပါရိုးရိုးလေဆာရောင်ကြီးက1 watt လောက်ဆိုလို့ရှိလို့ရှိရင်သူက mega watt လောက်အထိထွက်ပါတယ်အဲ့တော့ခုနောက်ပိုင်းတန်းထောင်ပေါင်းများစွာ watt ချတဲ့လေဆာကိုအလွန်တရာမှတိုတဲ့အချိန်တစ်စက္ကန့်တန်းတစ်ထောင်ပုံ အဲ့ဒါကမှနောက်တန်းတထောင်ပုံလိုက်အဲ့ဒါ Peter Second လို့ခေါ်ပါအဲ့လောက်အချိန်တွင်မှာ Terawatt လို့ခေါ်တဲ့တန်းထောင်ပေါင်းများစွာမြင့်တဲ့လေဆာရောင်ခြည်ကိုလွတ်နိုင်တဲ့ဤပညာကိုသူတို့ထွင်ခဲ့ပါတယ်
သူတို့ရဲ့ CBA နည်းပညာ3လေဆာဆက်တွေဟာအထူးသဖြင့်မျက်စိခွဲစိတ်ကုသမှုအပါအဝင်ကျန်းမာရေးဆိုင်ရာမှာရောကျန်းသူတည်တနာတွေအတွက်ပါတိတ်ကိုအရေးပါတာပါ
ကျန်းမာရေးကုသမှုမှာတော့အလွန်အရေးကြီးဆုံးနဲ့အသုံးဝင်ဆုံးပါဘာလို့လဲဆိုတဲ့အခါကျတော့ဒီ6 pulse amplifier ပေါ့နော် CBA လေဆာရဲ့အစွမ်းကြောင့်အလွန်တူတောင်းတဲ့အချိန်မှာအလွန်ပြင်းအားကြီးတဲ့လေဆာရောင်ခြည်ကိုဖန်တီးနိုင်တဲ့အတွက်ဒီနည်းပညာနဲ့issue အပြော့စားပေါ့နော်ဥမာအားဖြင့်တွေးကြောမျက်လုံးထဲမှာရှိတဲ့အကြောလေးတွေခွဲစိတ်မှုလုံနိုင်ပါပြီအုံနောက်ကိုခွဲစိတ်မှုနောက်သွားတဲ့ဆိုင်ရာမှာမျက်နှာအလှပြင်တာနောက်ထိခိုက်ဒဏ်ရာရမှုကြောင့်အရေပြားပြက်သွားတယ်ဆိုလို့ချင်းဒီလေဆာနဲ့ပြန်ပြီးတော့ခွဲစိတ်ကုသမှုမှာအသုံးဝင်ပါတယ်နောက်ပြီးတော့ intralasic ဆိုတာမျက်လုံးခွဲတဲ့အခါကျလို့ချင်းပထမဓာလေးနဲ့မြင်စွာကိုခွဲပြီးဟထုတ်လိုက်ပြီးတော့မှအထက်က tissue ကိုခွဲပါအခုနောက်ပိုင်းကျတဲ့အခါကျတော့ဒီခွဲတာအစားဓာတ်မသုံးဘဲနဲ့လေဆာနဲ့ပဲဖျက်ဒီတော့အထက်ကတ िश ူကိုပဲလေဆာနဲ့ကိုလိုချင်တဲ့အနေအထားဖြစ်အောင်လုပ်လုပ်ပြီးတော့မှပြန်ချုပ်ပြန်ကုလို့ရပါတယ်6 pulse amplification laser သူမှာဓာတ်ငွေ့ laser ဖြစ်တဲ့ carbon dioxide laser အကွန် iron ဓာတ်ငွေ့ laser နောက်ပြီးတော့ titanium သတ္ထုထည့်ထားတဲ့အမီလာပေါ့နော် titanium sapphire laser ကိုတုံးပြူပြီးတော့ခွဲစိတ်ကုသမှုတွေလုပ်ရပါတယ်မျက်လုံးအုံနောက်ခွဲတာတွေမဟုတ်ပါဘူးအစာလမ်းကြောင်းနောက်အသေးခွဲစိတ်ကုသတဲ့နေရာမှာဆိုတော့ခွဲစိတ်ကုသမှုမှန်သမျှအကုန်လုံးတုံးလို့ရပါတယ
် Donald Strickland ဟာနှစ်ပေါင်း50ကျော်အတွင်းတက်တရခြင်းမြောက်အမျိုးသမီးယူပဗေဒနိုဘယ်ဆုရှင်တဦးဖြစ်လာတာမို့ဒီနှစ်ဟာထူးခြားတဲ့နှစ်ပါ
သူ့မတိုင်ခင်လွန်ခဲ့တဲ့နှစ်50ကဂျက်ဘတ်မေယာဆိုတဲ့ယူပဗေဒပညာရှင်ဂျာမန်အမေရိကန်အမျိုးသမီးတဦးရခဲ့ပါတယ်ပထမဦးဆုံးရတဲ့ဟာတော့အလုံးသိကြတဲ့အတိုင်းပဲရေဒီယိုဓာတ်သတ္တကြီးကြွားမှုကိုပထမဦးဆုံးတိုင်းတောင်ခဲ့တဲ့မယ်ရီကျူရီ1903ခုနှစ်လောက်ကပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါမယ
်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်ဒီနေ့2018ခုနှစ်အတွက်ညင်းရဲနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မိုက်ဆရာအကြံဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆန့်ရှောက်မှုပေးနေတဲ့တာဖွားမီးရဲ့ဆောင်းဝင်ဒက်နက်စ်မူကွေးကင်းနဲ့အီရန်နိုင်ငံမှာ IS အစ္စလာမ်ဆွေးနွေးအုပ်စုရဲ့လင်းကျုံဖြစ်ကနေလွတ်မြောက်လာသူယက်စီလူမျိုးလူခွင့်ရဲ့လူရှားသူနာဒီယာမူရတ်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်စစ်ပွဲတွေနဲ့ပိပကတ်တွေမှာလိမ်မိုက်ဆရာအကြံဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေတာတွေကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်တာဖြစ်ကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ညင်းရဲ့စုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးအဖြစ်ခန့်ဖို့အဆိုပြုထားတဲ့ဘရက်ကာဗာနော့ကိုအတိပြုခန့်အပ်နိုင်ရေးအခြေရင်းဆက်လက်ညှင်းကုန်ရမယ့်အခြေအနေတွေကိုရှောင်လွှဲနိုင်မယ့်အခြေအနေတရက်ကိုထက်လွတ်တော်ကပုတ်ကာသူကမဲခွဲဆုံးဖြတ်ပြီးရှောင်လွှဲနိုင်ခဲ့ပါတယ်။နောက်ဆုံးအဆင့်အတိပြုခန့်အပ်ရေးမဲခွဲမဲ့အစီအစဉ်ကတော့အစောဆုံးမနက်ပိုင်း7:00လောက်စတင်မယ်လို့လည်းမျှော်လင့်ထားကြတာပါ။နောက်ဆုံးအဆင့်မဲခွဲမဆုံးဖြတ်ခင်မှာတော့ထက်လွတ်တော်မှာနိုင်ပေါင်း30လောက်ထိအခြေရင်းညှင်းကုန်ဆွေးနွေးခွင့်ရှိကြမှာလည်းဖြစ်ပါတယ်။နိုင်ငံတွင်းတရားမဝင်ရောက်လာသူတွေဖြစ်ရွန်ဂျာမိုဆင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရင်ကြောင့်ဒီနေ့ပဲပြောလိုက်ပါတယ်2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတမ်ပြည်နယ်မှာထိန်းသိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာအနိုင်ပိုင်းနေထံမနစ်တုန်းကလွှတ်ပြောင်းပေးလိုက်တဲ့အတွက်ပြန်ဖို့ခံရသူတွေလုံခြုံရင်းနဲ့အန်ဒီယခင်ရှင်အလွန်မင်းစိုးရင်တဲ့ကြောင့်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ပဲပြောဆိုလိုက်တာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်တိုင်းဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်တောက်ကြညာ VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့58တို့ကထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.